Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေအောက်တိုဘာလ25ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျွန်မအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီပြည်နယ်မှာထူးခြားတဲ့သတင်းတွေကတော့သမ္မတ Trump ဟာအခွန်လျှော့ချရေးအစီအစဉ်အတွက် Republican လွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ပါကစ္စတန်အနေနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတုတ်တင်မှုပြုလုပ်ခြင်းဟုတ်မဟုတ်ဆိုတဲ့အပေါ်အမေရိကန်လွှတ်တော်ကြားနာပွဲမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းမနေ့အင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှပြုလုပ်တဲ့မြမအရေးကြားနာပွဲအသေးစိတ်ကိုကြားဖို့ရှိပါတယ
် This is ethnic cleansing I know that the administration is evaluating that as we are holding
ဒါကတော့ဒီမိုကရက်ထက်လွှတ်တော်မဲ့ဘန်ကာတင်ကနေပြီးတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုအခြေအနေဖြစ်တယ်ဆိုတဲ့အကြောင်းအတိအလင်းထုတ်ဖော်ပြောကြားသွားတာဖြစ်ပါတယ်။အသေးစိတ်ကိုသတင်းစီစဉ်နောက်ပိုင်းမှာကြားမှာပါ။ဒါအပြင်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေကြားခံစားနေရမှုတွေအကြမ်းဖက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေအားလုံးကိုအရေးယူတန်ခတ်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနကလည်းပြောကြားလိုက်တာကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းတွေကိုအရင်ဆုံးကိုစောဝင်းလိုင်နဲ့ကိုကျောင်းတွင်တို့ကပြောပြပါအောင်ရှင
်။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ကော်ပိုရေးရှင်းကြီးတွေနဲ့အလဲအလတ်လူတန်းစားတွေအပေါ်အခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်အောင်မြင်နိုင်ရေးအတွက်ရည်ရွယ်ပြီးအင်္ဂါနေ့ကလူများစု Republican အထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အရေးပါတဲ့အထက်လွှတ်တော်မှတူဖြစ်တဲ့ Tennessee ပြည်နယ်ကအထက်လွှတ်တော်အမတ် Bob Corker နဲ့သမ္မတ Trump အကြံအပြန်လမ်းဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတကအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ် Corker အပါအဝင်တခြားအထက်လွှတ်တော်အမတ်တွေနဲ့သမ္မတ Trump တို့လွှတ်တော်အဆောက်အဦး Capitol Hill မှာနေ့လယ်စာစားခဲ့ကြတာဖြစ်ပြီးအခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။သတင်းတောက်တည်းရဲ့မေကွန်းတွေကိုဖြေကြားခြင်းမရှိဘဲသမ္မတ Trump ဟာတွေ့ဆုံမှုကနေပြန်လည်ထွက်ခေါ်သွားခဲ့ပါတယ်။ဒါပေမဲ့အခွန် Shock ကောက်ရေးနဲ့ဆိုင်တဲ့ကြီးမားတဲ့ပြောင်းလဲမှုတွေကို Republican အမတ်တွေကသမရနဲ့အတူတင်းကြီးတို့ထဲရှိကြကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကပြောပါတယ်။သမရထွတ်အနေနဲ့အထက်လွှတ်တော်မှာကော်ကာနဲ့နိုင်နဲ့ချီပြီးတော့အပြန်အလှန်ပြောဆိုမှုတွေဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့မေးကြတာကိုတော့အထက်လွှတ်တော်မှာမက်ကော်နယ်ကဖြေကြားခဲ့ခြင်းမရှိပါဘူး
။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာရှေ့လေပိုင်းဒေသနဲ့တောင်အာရှဒေသတွေကိုခရီးထွက်နေပါတယ်။ပါကစ္စတန်နိုင်ငံကိုဝန်ကြီးတလက်ဆင်ရောက်နေတော့မှစစ်သွေးကြွတွေကိုတံပြန်နေနေရင်းနဲ့အချမ်းဖက်ဝါဒတက်ဖြဲကိစ္စတွေကိုတွန်းမြင့်လှုပ်ဆောင်ကြဖို့ပါကစ္စတန်ကောင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဝန်ကြီးတလက်ဆင်ရဲ့ဖွဲ့ဟာပါကစ္စတန်ဝန်ကြီးချုပ်ရှာဟိခကန်အပစီအပြင်ပါကစ္စတန်တပ်မတော်ကာကွယ်ဦးစီးချုပ်ထောင်လိုင်းအကြီးအကဲနဲ့တခြားထိပ်ပိုင်းကောင်းဆောင်တွေနဲ့ပါမနေ့ကတွေ့ဆုံခဲ့ကြတာပါအခုလိုနိုင်ငံပိုင်းကောင်းဆောင်ပိုင်းတွေအကြားတွေ့ဆုံပြောဆိုမှုတွေအတွင်းမှာပါကစ္စတန်နဲ့အမေရိကန်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအကျိုးတူစီးပွားရေးဆက်ဆံမှုတွေတိုးမြင့်ခိုင်မာအောင်ဆောင်ရွက်ရေးဆရာတွေကိုဆွေးနွေးကြရတယ်လို့အမေရိကန်တန်ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်သွေးကြွတွေနဲ့အကြမ်းဖက်သမားတွေကိုအမြင့်ပြတ်ချေမုန်းရေးကြိုးပမ်းအထောက်အမှုတွေကိုပါကစ္စတန်ဘက်ကတိုးမြင့်လှုပ်ဆောင်မှာဖြစ်မယ်ဆိုတော့သမ္မတ Trump ရဲ့အမှာစကားကိုဝန်ကြီးတလက်ဆန်ကထပ်လောင်းပြောဆိုခဲ့တယ်လို့လည်းအဲ့ဒီအမေရိကန်တန်ယုံရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်အစိုးရရဲ့တောင်အာရှရေးရာမဟာဗျူဟာအသစ်နဲ့ပတ်သက်ပြီးတော့ဝန်ကြီးတလက်ဆန်ကချပြပြောဆိုခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါကစ္စတန်ရဲ့ပူးပေါင်းဆောင်ရွက်မှုအခမ်းအနားကအင်တာမပဲအရေးကြီးလာတဲ့အကြောင်းနဲ့ဒီလိုလုံဆောင်တဲ့အတွက်တောင်အာရှဒေသတွင်တည်ငြိမ်မှုနဲ့လုံခြုံမှုတွေကိုဖြစ်လာနိုင်စေမယ်ဆိုတဲ့အကြောင်းတွေကိုပါဝန်ကြီးတလက်ဆန်ကပါကစ္စတန်ခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်
စီးရီးယားနိုင်ငံအတွင်းဓာတုလက်နက်တွေအသုံးပြုခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့သူတွေရဲ့တက်တန်းတိုးပေးမဲ့ကုလသမဂ္ဂအစီအစဉ်ကိုရုရှားကအင်္ဂါနေ့မှာဗီဒီယိုအာဏာသုံးဟန်တားလိုက်ပါတယ်။စုံစမ်းစစ်ဆေးအဖွဲ့အတွက်နောက်ထပ်တက်တန်းတစ်နှစ်တိုးပေးမဲ့အစီအစဉ်ကိုလူညိုရေးကောင်စီအဖွဲ့ဝင်၁၇နိုင်ငံကထောက်ခံခဲ့ကြပါတယ်။ဒါပေမဲ့ရုရှားနဲ့ဘိုလီးဗီးယားနိုင်ငံတွေကကောက်ငွေမဲ့ပေးခဲ့ပြီးတရုတ်နဲ့ကဇာခစ်တန်နိုင်ငံတို့ကကြားနေမဲ့ပေးခဲ့ကြပါတယ်။JIM ပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့လို့အမည်ပေးထားတဲ့အဲ့ဒီအဖွဲ့ဟာစီးရီးယားနိုင်ငံအီဒလစ်ပြည်နယ်တောင်ပိုင်းခန့်ရှိခုံးဒေသမှာဧပြီလ၄ရက်နေ့ကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုကိုဘယ်သူပြုလုပ်ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးပြီးကြာသပတေးနေ့မှာအစီအခံစာတင်သွင်းမှုရှိနေတာပါအဲ့ဒီတိုက်ခိုက်မှုကြောင့်အရသာအများပြားသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိခဲ့တာပါဒ ဒီတက်ခိုက်မှုကိုအစိတ်ဒဏ်ငွေတွေနဲ့စီးရီးယားသမ္မတဘာရှားအာဆာအစိုးရကပြုလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တက်ခိုက်မှုဖြစ်ပွားပြီး၃ရက်အကြာမှာအမေရိကန်ကစီးရီးယားလက်တအခြေစက်စခန်းကိုတိုက်ခိုက်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ပြန်လည်သုံးသပ်နေတဲ့အမေရိကန်နိုင်ငံရဲ့ဒုက္ခသည်ဆန်ရအစည်းအဝေးဟာမနေ့တုန်းကပဲလေးလပြည့်သွားခဲ့ပါပြီ။ဒုက္ခသည်တွေကိုဘလို့စစ်ဆေးမှုအသစ်တွေလှုပ်ဆောင်မလဲဆိုတဲ့အသေးစိတ်ချက်လက်တွေကိုတော့နိုင်ငံခြားရေးဝန်ကြီးဌာနနဲ့အမိမြေလုံခြုံရေးအဖွဲ့တွေကမကြေညာသေးဘူးလို့Wall Street ဂျာနယ်ကသတင်းတပုတ်မှာမနေ့တုန်းကဖော်ပြထားပါတယ်။ဒီစီဇန်တစ်ထဲမှာလက်ရှိသတ်မှတ်ထားတဲ့အချက်လက်တွေအပြင်ကိုရီးဆိုင်ရာအချက်လက်တွေကိုထပ်ပြီးတော့တင်ပြမှာဖြစ်သလိုဒုက္ခသည်အဖြစ်ရှောက်ထားကြမဲ့သူတွေရဲ့အင်တာနက်လူမှုကွန်ရက်ဆိုင်ရာအချက်လက်တွေကိုလည်းလေ့လာသုံးသပ်ဖို့ရှိပါတယ်။ပြီးခဲ့တဲ့ဆယ်နှစ်တွင်းဘယ်မှာနေထိုင်ခဲ့သလဲဆိုတဲ့အချက်လက်တွေကိုလည်းအမေရိကန်စုအုပ်ကိုတင်ပြလိမ့်မယ်လို့ Reuters သတင်းတွေမှာဖော်ပြထားပါတယ်။သမ္မတ Trump ရဲ့အမိန့်နဲ့ဒုက္ခသည်ဆိုင်ရာစီစဉ်တွေကိုတားမြစ်ဖို့လုပ်နေတဲ့ကြားကပဲအခုနှစ်စန်းဇန်နဝါရီလကတည်းကထောင်နဲ့ချီတဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုတွင်းကိုဝင်ရောက်လာခဲ့ကြတာရှိနေပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 7905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘောရဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာသူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ် ethnic cleansing လူမျိုးတုံးတုတ်တင်မှုတွေဖြစ်ပေါ်နေတယ်လို့ကြေညာပေးဖို့အမေရိကန်အထက်လွှတ်တော်အမတ်တွေကသမ္မတဒေါ်နယ်ထရန့်အစိုးရကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနဲ့အမေရိကန်အကြားမကြာသေးခင်နှစ်တွေအတွင်းမှာပဲဆက်ဆံရေးတွေတိုးတက်ကောင်းမွန်လာခဲ့တာပါ။ဒီတော့အတွင်းရိုဟင်ဂျာတွေအပေါ်ကျွလွန်မှုတွေနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအပေါ်ပြစ်မှတ်ထားအရေးယူနိုင်မဲ့နည်းလမ်းတွေအပါအဝင်စီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်ဖို့အမေရိကန်နိုင်ငံရဲ့ဌာနကလေ့လာသုံးသပ်နေပါတယ်။ရခိုင်ပြည်နယ်အတွင်းရက်စက်မှုတွေဆင်ကဲဖြစ်ပေါ်နေတာကိုတွေ့မြင်ရကြောင်းအရှိတောင်အာရှဆိုင်ရာအမေရိကန်လက်ထောက်နိုင်ငံရဲ့ဝန်ကြီးပက်ထရစ်မာဖီကအင်္ဂါနေ့မှာပြုလုပ်တဲ့လွှတ်တော်ကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။ဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့ရွေးချယ်စရာနည်းလမ်းများစွာရှိကြောင်းလက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပဋိပက္ခဟာလူမျိုးပြုံးတုတ်တင်မှုလားကျွန်တော်ဆိုင်လို့ခေါ်တဲ့လူမျိုးတုံးတက်ဖြတ်မှုလားဆိုတာကိုပိုင်းခြားနိုင်ဖို့အမေရိကန်အစိုးရကတုံ့တက်နေစေကာလဖြစ်တယ်ဆိုတာကိုညင်ညွန်းပြီးလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီကပြောကြားခဲ့ပါတယ်။ရိုညာရေးအတွက်အမေရိကန်အစိုးရဘက်ကပြန်လည်တုံ့တက်မှုမပြီးမချင်းဒီကိစ္စကိုလူမျိုးတုံးတုတ်တင်မှုအဖြစ်ခေါ်ဆိုဖို့အမေရိကန်နိုင်ငံရဲ့ဌာနအရာရှိတွေကညင်းဆိုခဲ့ကြပါတယ်။ပက်ထရစ်မာဖီဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်နဲ့အတူတခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုမကြသေးခင်ကပဲတွားရောက်ခဲ့ပါတယ်။မရိုင်းလန်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီကအထက်လွှတ်တော်အမတ်ဘန်ကာဒင်ကတော့ဒါဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကြားနာပွဲအတွင်းပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့သူတွေကိုအများဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအများဆုံးပြန်လည်နေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့အကြားသဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစဒူဇမန်ခန်နဲ့မြန်မာပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့နိုင်ငံနေဆက်ဒေတာအကြမ်းမှရှိတဲ့ကိစ္စတွေကိုနေပြည်တော်မှမနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့အဲ့ဒီဆွေးနွေးမှုကနေပြီးတော့သဘောတူညီချက်ဆယ်ချက်ရခဲ့တယ်လို့နားလည်မှုစွာကြောင့်လားနှစ်ခုကိုလည်းနိုင်ငံလက်မှတ်ရေးထိုးခဲ့ကြပါတယ်။နိုင်ငံနေဆက်ဒေတာတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်ဆောင်ရွက်ဖို့အကြမ်းဖက်မှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့နေဆက်ဆက်ဆံရေးရုံးတွေထူထောင်ဖွင့်လှစ်နိုင်ဖို့တရားမဝင်နေဆက်ဖြတ်ကျော်မှုနဲ့လူဝင်လူထွက်စစ်ဆေးရေးနိုင်ငံသားစီစစ်လက်ခံရေးမြို့စေဝါတားဆီးနှိမ်နှင်းရေးနေဆက်ဖြတ်ကျော်တဲ့မှုကွင်းတွေကိုတားဆီးရေးစတဲ့ကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးကြရတယ်လို့ပြည်ထောင်ဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးတင်မြင့်ကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးရောက်ရှိနေကြတဲ့မွတ်စလင်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဆွေးနွေးတဲ့ကိစ္စမှာသူတို့အနေနဲ့ဒီဘက်မှာနေထိုင်ခဲ့တာမှန်တယ်ဆိုလို့ရှိရင်ပြန်ခေါ်မယ်ဆိုတဲ့အချက်ကိုအဓိကထားဆွေးနွေးတယ်ဆိုပြီးတော့ဒီနေဆက်ဖြတ်ကျော်မှုကင်းဌာနကြီးမှုရဲမှုချုပ်အောင်ထင်းမြင့်ကပြောပါတယ်မြန်မာအစိုးရကတော့1993ခုနှစ်သဘောတူညီချက်နဲ့ဘင်္ဂလားဒေ့ရှ်ရောက်မွတ်စလင်တွေကိုလက်ခံသွားမယ်လို့ပြောထားတာရှိပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့93သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကိုက်ညီဘူးဆိုပြီးတော့စောရကတက်ထားတာလည်းရှိနေပါတယ
်သမရရှိချင်းပြင်အတွေ့အခေါ်တွေကိုတရုတ်နိုင်ငံဖွဲ့စည်းပုံနဲ့ထည့်သွင်းဖော်ပြဖို့ကွန်မြူနတီပါတီကသဘောတူလိုက်တဲ့အတွက် ူအနေနဲ့ခေတ်သစ်တရုတ်နိုင်ငံကိုတည်ထောင်ခဲ့သူခေါင်းဆောင်ဟောင်းမော်စီဒုံနဲ့တဒန်းနဲ့ဖြစ်သွားစေခဲ့ပါတယ်။ဒါဟာအာနာယကွန်မြူနတီပါတီညီလာခံအတွင်းခေါင်းဆောင်မှုအပြောင်းလဲတွေလှုပ်ဆောင်မှုရှိနေတဲ့အချိန်မှာသမရရှိအနေနဲ့အာနာကိုပုံမထိချုပ်နိုင်စေမဲ့အလားအလာလည်းဖြစ်ပါတယ်။ကွန်မြူနတီပါတီရဲ့ဖွဲ့စည်းပုံကိုပြုပြင်မွမ်းမံမဲ့အစီအစဉ်ကိုကြည်ချင်းအပြင်သမရရှိအနေနဲ့တရုတ်နိုင်ငံမှာဩဇာအရှိဆုံးခေါင်းဆောင်တဦးအဖြစ်ကာလအတန်ကြာဆက်လက်တည်ရှိနေအောင်မဲ့သဘောဖြစ်တယ်လို့လည်းလေ့လာသူတွေကသုံးသပ်ကြပါတယ်။ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲမဲ့အစီအစဉ်ကိုတော့ငါးနှစ်တခါကျင်းပတဲ့ပါတီညီလာခံပိတ်ပွဲအခမ်းအနားမှာအင်္ဂါနေ့ကဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ဆိုရှယ်လစ်ဝါဒကိုတရုတ်လူမျိုးတို့ရဲ့ထူးခြားတဲ့အသွင်လက္ခဏာတွေနဲ့ခေတ်သစ်ကိုဖော်ဆောင်သွားမယ်ဆိုတဲ့သမရရှိချင်းဖြစ်ရဲ့အတွေ့အခေါ်တွေကိုဖွဲ့စည်းပုံထဲမှာထည့်သွင်းရေးဆွဲမဲ့အစီအစဉ်ကိုတရုတ်ဆိုရပိုင်းသတင်းမီဒီယာတွေကလည်းကြိုဆိုလိုက်ကြပါတယ်။ထည့်သွင်းဖော်ပြမယ်အစီအစဉ်ကိုတော့ကန့်ကွက်သူမရှိပြက်ကွက်မဲမရှိညီလာခံကိုယ်စားလှယ်အားလုံးကတင်းကျပ်တရုတ်ထဲမဲပေးခဲ့ကြပါတယ
်မြန်မာပြည်ထဲကဝက်ဝင်အမဲနှစ်ကောင်ကိုတရုတ်ပြည်ထဲကိုတရားမဝင်ရောင်းချဖို့ကြိုးပမ်းနေကြတဲ့သူတွေလက်ကနေပြီးတော့မြန်မာဖုန်းကြီးတွေကကဲတင်ခဲ့ပြီးတော့ဖုန်းကြောင်တစ်ခုမှမွေးမြူထားခဲ့ပါတယ်အဲ့ဒီဝက်ဝင်လေးတွေကိုညံထူးနဲ့ကန်ထူးတို့လည်းနာမည်ပေးထားပါတယ်အဲ့ဒီနှစ်ကောင်တွေကညံထူးရဲ့ရှာမှာစိုးရတဲ့ယောဂဝိညာဉ်ခံစားနေရပြီးတော့သူ့ရဲ့ရှာဟာ9ပေါင်လောက်ထိကြီးမားရောင်ကိုင်းနေတာကိုခွဲစိတ်ကူတာမှုလုပ်ခဲ့ကြတယ်လို့အော်တိုဘာလ23ရက်နေ့ထုတ် Daily Mail သတင်းမှာဖော်ပြထားပါတယ်အင်္ဂလန်နိုင်ငံ Edinburgh တက်တိုတိတ်ဆန်ဆေးကူတာရေးကျောင်းကအဖွဲ့ဝင်တို့ရဲ့ကူညီမှုနဲ့ခွဲစိတ်ကူတာမှုတွေလုပ်လာပါအဲဒီညံထူးရဲ့ရှာမှာဖြစ်နေတဲ့အနာကကြီးမားလွန်းလို့ကြမ်းမြင့်ပေါ်ထိတောင်ကြားရတဲ့အထိရှိနေပါတယ
်ဒါကတော့ကိုစော်ဝင်းလိုက်နဲ့ကိုကျောင်းလင်းတို့ကဗိုလ်တပ်ဖွဲ့နဲ့နယ်ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်6သိန်းကျော်လာဒီတလအတွင်းကျော်ဒီတလကျော်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုအိုးအိမ်စွန့်ခွာထွက်ပြေးရတဲ့အခြေအနေဟာ ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်တာကြောင့်မြန်မာပေါ်ပြင်းပြင်းထန်ထန်အရေးယူဖို့နှစ်နိုင်ငံဆက်ဆံရေးပြန်ပြီးသုံးသပ်ဖို့သမ္မတ Trump အစိုးရကိုဝါရင်အမေရိကန်လွှတ်တော်အမတ်တွေကအလေးနဲ့တိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်နိုင်ခြေအလားအလာဖြစ်အမေရိကန်အစိုးရဘက်ကလည်းသုံးသပ်ထားကြောင်းနဲ့ဒီအတွက်ပြစ်မှတ်ထားပိတ်ဆို့တဲ့အရေးယူမှုတွေချမှတ်ဖို့ရှိနေကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ကမနေ့အင်္ဂါနေ့အမေရိကန်အထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှပြုလုပ်တဲ့မြန်မာအရေးကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။သူကိုယ်တိုင်လည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုတွားရောက်ပြီးဒေါအောင်ဆန်းစုကြည်ပါဝင်တက်မတော်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်လည်းတွားရောက်ခဲ့ပါတယ်ကျားနာပွဲမှာတော့ဒီကျားနာပွဲကိုဦးစီးကျင်းပတဲ့အထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌဝါယစ် Republican အထက်လွှတ်တော်အမတ် Bob Corker ကတော့မွတ်စလင်ဒေသခံတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရအနေနဲ့အကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့အခုလိုပြင်းပြင်းထန်ထန်ပြောသွားပါတယ်
We continue to hear the truly heartbreaking accounts of human suffering. International frustration at Burmese government.
လူသားတွေထိခိုက်နေတာပြီးတော့တိဒုက္ခရောက်နေတဲ့အခြေအနေတွေကိုမှန်တကယ်ပဲစိတ်မကောင်းခြင်းများစွာနဲ့ကျွန်တော်တို့ဆက်ပြီးတော့ကြားနေရပါတယ်။မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ပေါ်မှာဆယ်စုနှစ်နဲ့ချီပြီးတော့မျှော်လင့်ချက်တွေထားခဲ့ကြပါတယ်။အခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကနေပြီးတော့ကာကွယ်ပေးဖို့မြန်မာစိုးရကိုနိုင်ငံတကာကနေပြီးတော့စိတ်ပြက်မှုတွေနဲ့ဝေဖန်မှုတွေဟာပို့ပြီးတော့ကျေလွန်လာခဲ့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်ကြောင်းဒီမိုကရက်အထက်လွှတ်တော်အမတ် Ben Cardin ကလည်းကြားနာပွဲအတွင်းအတိအလင်းထုတ်ဖော်ကြေညာခဲ့ပါတယ်
။ This is ethnic cleansing. I know that the administration is evaluating that as
we're holding this hearing. လူမျိုးတုံးရှင်းလင်းမှုဖြစ်ပါတယ်။ဒီကိစ္စကိုအခုကြားနာပွဲလုပ်နေချိန်မှာပဲအစိုးရဘက်ကလေ့လာသုံးသပ်နေစေဆိုတာကျွန်တော်သိပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတာကိုကုလသမဂ္ဂဆိုင်ရာကြွန့်ကျင်သူတွေကသတ်မှတ်ထားတာပါ။ဒေသတစ်ခုမှာလူမျိုးရေးအရအမျိုးတူဘာသာတူအရလူအုပ်စုအလိုက်တတ်မှတ်ပြီးအင်အားသုံးချင်းချောက်ပြီးဖယ်ရှားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေထက်ဝက်ကျော်နဲ့ညီများတဲ့6သိန်းကျော်ထွက်ခွာခဲ့ကြရပါတယ်။သူတို့ခြေရွာတွေကိုစနစ်တကျနဲ့မိရှုဖျက်ဆီးခံခဲ့ရပါတယ်
။အမေရိကန်အစိုးရကိုစားကြားနာပွဲမှာထွက်ဆိုခဲ့တဲ့အမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ကတော့လူမျိုးတုံးရှင်းလင်းမှုဆိုတာကိုလက်ခံထားသလားဆိုရဲအထက်လွှတ်တော်အမတ်ကာဒင်မေးတဲ့မေးခွန်းကိုဖြေကြားရမှာ
My bosses have said it appears to be ethnic cleansing.
Ethnic cleansing လူမျိုးတုံးရှင်းလင်းမှုအဖြစ်ကျွန်တော်ရဲ့အထက်ရာရှိတွေကပြောဆိုထားတာပါကျွန်တော်ရဲ့အမြင်မှာလည်းဒီအတိုင်းပါပဲ
I think clarity is important here. I'm asking your view.
ဒါပေမဲ့အခုကြားနာပွဲမှာကိုယ့်ရဲ့ ကိုပိုင်အမြင်ကိုရှင်းရှင်းလင်းလင်းအတိအကျပြောပါလို့မစ္စတာကာဒင်ကထောက်ပြပြောဆိုရမှာ
Unfortunately I'm not in a position to make the determination you are correct that we are
ကမ္မကောင်းစွာပဲဒီကိစ္စကိုတတ်မှတ်ပြောဆိုဖို့ကျွန်တော်မှလုပ်ပိုင်ခွင့်မရှိပါဘူးလွတ်တော်အမှတ်ပြောတာမှန်ပါတယ်ကျွန်တော်တို့ဒါကိုသုံးသပ်နေစေဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ပြောနိုင်တာကတော့ရက်ဆက်ကြမ်းကြုတ်မှုတွေရှိခဲ့တယ်လူတွေအစုလိုက်အပြုံလိုက်နေရရင်ကမောင်းထုတ်ခံခဲ့ရတယ်စတဲ့အချက်တွေဟာအလုံးကိုစိုးရိမ်မကင်ဖြစ်เสียအချက်တွေပါ
ဒီအတွက်တာဝန်ရှိသူအားလုံးကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကလှုံ့ဆော်နေတယ်လို့လည်းသူကပြောပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းခြေနယ်ပတ်သက်လို့တာဝန်ရှိဆုံးဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအမေရိကန်အစိုးရကဘလို့အရေးယူထားတယ်လဲဆိုတဲ့ဝါရင့်လွှတ်တော်အမတ်တဦးရဲ့မေးခွန်းကိုတော
့ All of the military leadership is subject to our restrictions for travel to the United States subject to our
restrictions ညီမစစ်ကောင်းဆောင်အားလုံးကိုအမေရိကန်ပြည်အောင်စုခီးတွလာခွင့်ပိတ်ပင်ထားပါရယ်နောက်ပြီးစစ်တပ်နဲ့ပတ်သက်လို့တခြားအကူအညီတွေကိုလည်းကန့်တတ်ထားပါတယ်။ဒီချက်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပေါ်မှာလည်းတက်ရောက်နေပါတယ်
။အလားတူအော်တိုဘာလဇန်ပိုင်းကလည်းရိုဟင်ဂျာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အာရှခီးစဉ်မတိုင်ခင်ဒီသတင်းပတ်အတွင်းရခိုင်အရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒအသစ်ကိုကြေညာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစိမ့်အရာရှိတွေကပြောဆိုထားပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲမနေ့ကအမေရိကန်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲအတွင်းမှာဒီဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကိုတိုင်ဒီရှင်းလင်းပြောဆိုခဲ့တဲ့အချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေကြားခံစားနေရမှုတွေအကြမ်းဖက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတွေမှာတာဝန်ခံတာဝန်ယူမှုရှိလာအောင်ပါဝင်ပတ်သက်နေသူတွေကိုအရေးယူတန်ခတ်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းအချက်လက်တွေနဲ့အတိအကျပြောကြားခဲ့ပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်အစုံပြောပြမှာပါရှင်
။နှစ်ပေါင်း50ကျော်အာနာရှင်လက်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာမကြသေးခင်ကပဲပွင့်လင်းတဲ့ဒီမိုကရေစီလူမှုအတိုင်းအဝန်တည်းထူထောင်ဖို့အတွက်ကြီးမားတဲ့ပြောင်းလဲမှုတွေလုပ်လာခဲ့တာဖြစ်ပြီးဒီလိုလှုပ်ဆောင်နေတဲ့အရတားအစုအကိုအမေရိကန်ကထောက်ခံကြောင်းတနင်္လာနေ့အမေရိကန်နိုင်ငံသားဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါနိုင်ငံသားဌာနကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အပြောင်းလဲတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာကျုံးနေရတဲ့ဆိုးဝါးတဲ့ရခိုင်အရေးနဲ့ပတ်သက်ပြီးတာဝန်ရှိသူတွေတာဝန်ခံမှုရှိအောင်အမေရိကန်ကလှုပ်ဆောင်မှာဖြစ်ကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ကပြောကြားလိုက်တာပ
ါ Burma's long struggle defied authoritarian rule to transition to a democratic society the terrible
ရမနင်္ဂဟာစစ်အာဏာရှင်အုပ်ချုပ်မှုကနေဒီမိုကရေစီထွန်းကားဖို့အချိန်တော်ကြာကြိုးစားခဲ့ရတာပါရခိုင်ပြည်နယ်မှာတနေ့တခြားကြီးထွားလာနေတဲ့ပြဿနာကြောင့်ရူဟင်ညာရီသာမကတခြားလူဖွဲ့စည်းအတိုင်းဝိုင်းရဲ့ခံစားရမှုတွေဟာဒီငြင်းချမ်းတဲ့ပြောင်းလဲမှုကိုချိမ့်ချောက်နေသလိုအခုအစိုးရတဲ့တက်လာတာလည်း16လပဲရှိပါသေးတယ်။ဒါကြောင့်အမေရိကန်ရဲ့ကြိုးပမ်းအားထုတ်မှုကတော့အကြမ်းဖက်မှုအဆုံးသတ်ရေးအတွက်ကြိုးစားဖို့အိုးအိမ်စွန့်ခွာထွက်ပြေးမှုတွေကိုအကူအညီပေးပြီးနေအိမ်နေစီပြန်နိုင်ကြဖို့ကြိုးပမ်းမှုနဲ့ဒီလောက်များပြားလှတဲ့ထွက်ပြေးရတဲ့ဖြစ်ရရဲ့အခြေခံအကြောင်းရင်းတွေကိုကူညီဖြည့်ဆင်းပေးဖို့ဖြစ်ပါတယ်။ဒါကြောင့်ရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရက်တွေကျူးလွန်ခဲ့ကြသူတွေကိုအေးအေးယူအပြစ်ပေးတာကိုလည်းမြင်ကြပါတယ်။
မကြသေးခင်ကမှမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ Mr. Murphy ဟာအင်ကာနေမှာပဲလွတ်တော်ကြားနာပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးထွက်ဆိုခဲ့တာဖြစ်ပြီးရခိုင်ပြည်နယ်ရင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစစ်တပ်မှာတာဝန်ရှိသလိုရိုဟင်ဂျာအကြမ်းဖက်အဖွဲ့လိုတခြားအဖွဲ့တွေမှပါတာဝန်ရှိတာကိုတွေ့ရကြောင်းလည်းပြောပါတယ်။လက်ရှိမှာမြန်မာစစ်တပ်နဲ့ကန့်သက်တဲ့ထိတွေ့ဆက်ဆံမှုထားရှိသလိုမြန်မာနဲ့လက်နက်ရောင်းဝယ်မှုတားမြစ်ထားတာကလည်းအချိန်တော်ကြာနေပြီဖြစ်ပြီးအခုနောက်ထပ်အရေးယူမှုထပ်ပြီးတိုးဖို့အတွက်အမေရိကန်ပြည်ထောင်စုကလှုပ်ဆောင်မှာဖြစ်ကြောင်းနဲ့အဲ့ဒီထဲမှာဩဂုတ်လ25ရက်နေ့ကစပြီးလက်ရှိနဲ့အရင်မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်မှာ2008ခုနှစ်ကတည်းကချမှတ်ထားတဲ့ Jade Act ဥပဒေအတိုင်းအရေးယူထားတဲ့တားမြစ်ချက်တွေကိုပြန်ပြီးရုပ်သိမ်းရေးအတွက်စဉ်းစားမှုတွေကိုပါရပ်ထားဖို့ပါဝင်ကြောင်းမစ္စတာမာဖီကပြောကြားခဲ့ပါတယ်
Suspending travel waivers for military leaders. Assessing existing authorities to consider options to target individuals responsible for atrocities. Finding that all units and officers involved in operations in northern Rakhine State are ineligible for U.S. assistance programs.
ဆီကောင်းဆောင်နေပေါ်ချမှတ်ထားတဲ့ခီးတွားလာခွင့်ပိတ်ဆို့မှုတွေကနေကင်းလွတ်ခွင့်ပေးထားတာကိုဆိုင်းငံ့ဖို့ ရက်ဆက်တဲ့ကျူးလွန်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုပြစ်မှတ်ထားအရေးယူဖို့တည်ဆဲအမိတ်အာဏာတွေအပေါ်အခြေခံပြီးနီးလန်းတွေကိုလိလသုံးသပ်ဖို့ရခိုင်ပြည်နယ်မြောက်ပိုင်းနေမြေရှင်းလင်းရေးမှာတာဝန်ရှိတဲ့အရာရှိတွေနဲ့တပ်ဖွဲ့ဝင်အားလုံးတို့အနေနဲ့အမေရိကန်ကပေးထားတဲ့အကူအညီအစီအစဉ်တွေခံစား권မရှိစေဖို့မြန်မာစစ်ကောင်းဆောင်တွေအနေနဲ့အမေရိကန်အစိုးရကတာဝန်ယူကျင်းပတဲ့အစီအစဉ်တွေမှာတက်ရောက်ဖို့အမေရိကန်ကိုလာရောက်နိုင်မဲ့ခီးတော်လာခွင့်ရုပ်သိမ်းဖို့ရေရှည်လက်နဲ့တင်ဖို့ရောင်းချမှုပေါ်ပိတ်ပင်မှုချမှတ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့တခြားနီးလန်းတွေနဲ့ညှိနှိုင်းပြီးတော့ပြမှုကျူးလွန်သူတွေကိုအရေးယူနိုင်ရေးကြိုးပမ်းဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့တောရောက်နိုင်ခွင့်ရရှိရေးအတွက်ဖိအားပေးဖို့လိုဖြစ်ပါတယ်။ဒီအဖွဲ့ဖြစ်လာအောင်ကြိုးပမ်းကြတဲ့အထက်မှာအမေရိကန်လည်းပါဝင်ခဲ့ပါတယ်
။ရခိုင်အရေးရေရှည်ဖြည့်ရှင်းမှုလုပ်နိုင်ဖို့အတွက်အခုလိုပြဿနာဖြစ်လာစေတဲ့အကြောင်းရင်းဖြစ်တဲ့ခွဲခြားဆက်ဆံမှုတွေမရှိအောင်မစ္စတာကိုဖီအာနန်ရဲ့ရခိုင်အကြံပေးအဖွဲ့ကအကြံပြုထားချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ရခိုင်ရေးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြောကြားမှုတွေမှာကျူးလွန်သူတွေရဲ့လှုပ်ဆောင်မှုအတွက်လူမျိုးရုံးတပ်ဖြတ်မှုဆိုတဲ့စကားအသုံးလုံးကိုမသုံးတာနဲ့ပတ်သက်ပြီးအခုလိုရှင်းပြခဲ့ပါတယ်
။ We are not shying away from the use of any appropriate terminology. We have a deliberative process to examine facts.and a policy to support the pursuit of additional information to make such determinations. Thus our support
ကျူးလွန်သူတွေနဲ့စီလျော်တဲ့အတုံးနှုံးကိုအမိတက်ခေါ်ဖို့အမေရိကန်ပြည်ထောင်စုကတွန်းဆုံနေတာမဟုတ်ပါဘူး။အချက်လက်တွေကိုလေ့လာသုံးသပ်ပြီးတော့အဆုံးဖြတ်ပေးမဲ့လုပ်ငန်းစဉ်ရှိသလိုအခုလိုဆုံးဖြတ်ချက်ချဖို့အတွက်နောက်ထပ်လိုအပ်တဲ့အချက်လက်တွေရှာဖွေမဲ့ policy လည်းရှိပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းတာမျိုးဖြစ်ပါတယ်။ဒီတော့တွင်းမှာနိုင်ငံသားရေးဝန်ကြီးတက်လက်စင်ထောက်ပြခဲ့သလိုဒီရခိုင်အရေးပြစ်မှုကျူးလွန်တာတွေကိုလူမျိုးတုံးရှင်းလင်းမှုလို့လူအများကပြောကြကြတာရှိပါတယ်။ကုလသမဂ္ဂတန်အမတ်ဟယ်လီကလည်းဒီလိုရက်ဆက်မှုတွေဟာနိုင်ငံတကာနိုင်ငံမှာရှိတဲ့လူနည်းစုတိုင်းသာအုပ်စုပေါ်ရက်ဆက်ပြီးတော့စနစ်တကျလှုပ်ဆောင်တဲ့ရှင်းလင်းတုံ့တင်မှုဖြစ်နေပုံရတယ်လို့ပြောခဲ့ပါတယ်။ရက်ဆက်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုကျွန်တော်တို့တန်တရားမရှိပါဘူး။နိုင်ငံတကာအပြင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ဒီပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့ကျွန်တော်တို့ကြိုးပမ်းသွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံအောင်မြင်တိုးတက်ရေးဟာတိတ်ကိုအရေးပါတာမို့ဆေးဥချုပ်မှုနောက်ဆက်တွဲကျုံလာရတဲ့အခက်အခဲတွေကိုရင်ဆိုင်ပြီးဖြေရှင်းနေရတဲ့အရသာအစိုးရနဲ့ပြည်သူလူထုနဲ့အမေရိကန်ပြည်ထောင်စုကဆက်လက်လက်တွဲဆောင်ရွက်ပြီးအောင်မြင်မှုရတဲ့အထိပံ့ပိုးပေးမှာဖြစ်ကြောင်းလည်းမစ္စတာမာဖီကပြောပါတယ်။သတင်းစာရှင်းလင်းပွဲမှာပဲအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟေသန်နျူးယော့ကပြည်ရင်းပြည်ပမှာဥယျာဉ်ရွှေ့ပြောင်းနေထိုင်ကြရတဲ့ဒုက္ခသည်တွေအတွက်ထောက်ပံ့ငွေအဖြစ်ဒေါ်လာ104သန်းပေးအပ်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဒုက္ခသည်အများအပြားကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လှုပ်ရက်အတွက်လည်းချီးကျူးခဲ့ပါတယ်
တော်ခင်မျိုးသက်ပြပြသွားတာပါအခုလိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာဆိုရင်6သိန်းနဲ့3000ရှိသွားပြီလို့ကုလသမဂ္ဂကမနေ့ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေအတွက်နိုင်ငံတကာအလှရှင်တွေထံကနေအလှငွေတွေထည့်ဝင်ကြဖို့တနင်္လာနေ့ကကတိပြုခဲ့ကြပေမဲ့ဒီအလှငွေပမာဏဟာရည်မှန်းထားသလောက်မရပဲရန်ပုံငွေတွေဆက်ပြီးတော့လိုအပ်နေသေးကြောင်း IOM ကပြောကြားပါတယ်ဦးဆက်မိုးဝေကဆက်ပြီးတင်ပြမှာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပခါတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ6သိန်းကျော်သွားပြီလို့နိုင်ငံတကာဒုက္ခသည်ကူညီကယ်ဆယ်ရေးအေဂျင်စီ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ
် In the latest count our folks there are saying 603,000 refugees have arrived in Cox's Bazar
နောက်ထပ်ရရှိတဲ့အချက်အလက်တွေကဩဂုတ်လနောက်ပိုင်းကစလို့ရိုဟင်ဂျာဒုက္ခသည်6သိန်း3000Cox's Bazar မှာရောက်ရှိနေပါတယ်အရင်ကတည်းကရောက်ရှိနေပြီးခိုးလုံနေထိုင်စရာတွေထောက်ပံ့ထားတဲ့ဒုက္ခသည်ကနှစ်သိန်းရှိပါတယ်
။ရွေးညာဒုက္ခသည်အကြက်တဲပေါ်အကူအညီပေးနိုင်မှုအတွက်ရန်ပုံငွေထောက်ပံ့ရေးခရီးပြုတဲ့တင်းလန်လေးကညီလာခံမှာနိုင်ငံတကာအလှူရှင်တွေကဒေါ်လာ335သန်းပေးဖို့ခရီးကဝတ်တွေပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ငွေပမာဏဟာကုလသမဂ္ဂကမျှော်မှန်းထားတဲ့အတိုင်းတာကိုတော့မပြည့်မီသေးဘူးလို့ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကပြောပါတယ
် Without these vital funds humanitarian agencies will not be able to continue to provide protection and life-saving aid to one of the
အခုလိုမရှိမဖြစ်လိုအပ်တဲ့ရမငွေတွေဒါမရရင်လူသားချင်းစာနာမှုအထောက်အကူပေးရေး agency တွေအနေနဲ့ဒုက္ခသည်တွေကိုဆက်ပြီးတော့အသက်ကယ်ဆယ်ရေးအကာအကွယ်ပေးရေးလုပ်ငန်းတွေလုပ်ပေးနိုင်မှာမဟုတ်ပါဘူးရမငွေတွေထည့်ဝင်ဖို့ကတိပြုကြတာကိုကျွန်တော်တို့ကြိုဆိုပါတယ်ဒါပေမဲ့ဒီရန်ပုံငွေတွေထက်ဝင်ရေးကတိပြုခဲ့တဲ့အခမ်းအနားကြီးပြီးဆုံးသွားတာဟာရန်ပုံငွေရရှိရေးကြိုးပမ်းမှုအဆုံးသတ်လိုက်ခြင်းမဟုတ်ပါဘူး။ရရှိတဲ့ငွေတွေဟာကျွန်တော်တို့မျှော်လင့်ထားသလောက်မရသေးပါဘူး။ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အစားအစာ၊ကျန်းမာရေးစောင့်ရှောက်မှုနဲ့နေထိုင်စရာလိုအပ်ချက်တွေက ရှော့တွက်လို့မရပါဘူ
းလိုအပ်နေတဲ့ရန်ပုံငွေပမာဏနဲ့ IOM အဖွဲ့ကလက်တလောလှုပ်ဆောင်နေတဲ့ဆောင်ရွက်ချက်အခြေအနေတွေကိုသူကအခုလိုဆက်ပြီးတော့ပြောပြပါတယ
် We understand that our number is the same $120 million out of the $434 million total
ကျွန်တော်တို့နားလည်ထားသလောက်ကတော့လိုအပ်နေတဲ့ရန်ပုံငွေပမာဏ434တန်းရှိတဲ့အနေနဲ့ဒေါ်လာတန်း120လိုအပ်နေစေဖြစ်ပါတယ် IOM အဖွဲ့အနေနဲ့လည်းလုတ်ကင်ဆောင်ရွက်ဖို့လိုအပ်တဲ့ငွေဒေါ်လာတန်း120တဲကတန်း20ကိုတခြားအဖွဲ့တွေထံကနေရယူပြီးသုံးစွဲနေရပါတယ
်ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအေဂျင်စီ IOM ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘသာမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်တကူရေးတန်ရှင်းမှုအသုံးဆောင်နေပါတဲ့အိတ်တွေထောင်ပေါင်းများစွာကိုဖြန့်ဝေပေးနေတယ်လို့ IOM အဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်ပါတယ်အဲ့ဒီအထောက်ပံ့ပစ္စည်းတွေကိုရိုဟင်ဂျာဒုက္ခသည်တွေကအမျိုးသမီးတွေနဲ့ကလေးတွေအတွက်ဖြန့်ဝေပေးနေတာဖြစ်ပြီးတော့သူတို့နေနေရတဲ့ဖြစ်တယ်လို့ဆောက်လုပ်ထားတဲ့တဲ့အိမ်တွေမှာတကူရေးတန်ရှင်းမှုရှိဖို့အထူးလိုအပ်နေတဲ့အကြောင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။ဒီအကူအညီတွေကိုကုလသမဂ္ဂဗဟိုအရေးပေါ်ဆောင်ရွက်ရေးရန်ပုံငွေအဖွဲ့ UN Central Emergency Response Fund ကနေထောက်ပံ့ပေးတယ်လို့ဆိုပါတယ်။ဒီတောတွင်းမှာပဲဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအာဆတ်ဒူစမာခန်ဟာမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့မြန်မာပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်တီကျော်စွီအပါဝင်ထိပ်တန်းတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်စီစစ်ခေါ်ယူရေးကိစ္စကိုဆွေးနွေးနေကြပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီညီလာခံအကြောင်းဗစ်တာဘတ်တီရဲ့တည်င်းပေးပို့ချက်ကိုကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပ
ါငါးနှစ်ကိုတစ်ချိန်ကျင်းပတဲ့ကွန်မြူနစ်ပါတီရဲ့ညီလာခံကိုမြို့တော်ဘေကျင်းမှာအခုကျင်းပနေပါတယ်ဒီကနေ့မှာတော့ပါတီရဲ့နိုင်ငံရေးအုပ်ချုပ်အဖွဲ့အမြဲတမ်းကော်မတီဝင်တက်တွေကိုရွေးချယ်ပါလိမ့်မယ်။သမရရှီချင်းပင်ပဲပါတီခေါင်းဆောင်ဖြစ်ဒုတိယငါးနှစ်သက်တမ်းကိုနောက်တစ်ကြိမ်ထပ်ပြီးတော့ရလိမ့်မယ်လို့အများကနေခန့်မှန်းထားကြပါတယ်
။中国人民和中华民族前程伟大。
အောင်မြင်တဲ့လွတ်တော်တစ်ခုပါပဲ။တရုတ်နိုင်ငံတရုတ်ပြည်သူတွေနဲ့တောက်ပတဲ့အနာဂတ်လားလာတွေကလာရောညီထွေရှိလာပါတယ်။ခိုင်မာအကောင်းတဲ့အနာဂတ်ကိုရှေ့ရှုပြီးတော့အတိတ်ကအောင်မြင်မှုတွေအပေါ်မှာရဲရဲရင့်ရင့်တော့ဆက်ပြီးတော့တိဆောက်သွားကြဖို့တိုက်တွန်းလိုပါတယ်လို့သမရရှီကတရုတ်ဘာသာစကားနဲ့ပြောသွားခဲ့တာပါသမရရှီချင်းပင်ရဲ့အယူဆဟာတရုတ်နိုင်ငံကိုနှစ်ပေါင်း90အတွင်းခင်မီအကောင်းတဲ့ဆိုရှယ်လစ်နိုင်ငံတစ်ခုဖြစ်ထွန်းလာရေးဆိုတဲ့လမ်းကြောင်းပါပဲအခြေခံဥပဒေပြင်ဆင်ချက်ထဲမှာသမရရှီရဲ့အယူဆတွေထည့်သွင်းခဲ့တဲ့အတွက်သူကခေတ်သစ်တရုတ်သမိုင်းမှာအာဏာရှိဆုံးပုဂ္ဂိုလ်တွေထဲမှာတဦးပါဝင်ဖြစ်သွားပါတယ်တရုတ်ကွန်မြူနစ်နိုင်ငံထူထောင်သူမော်စီတုံးနဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့တိန့်ရှောင်ဖိန်တို့နောက်ပိုင်းသမရရှိချင်းပင်ဟာကွန်မြူနစ်ပါတီရဲ့အခြေခံဥပဒေမှာအမည်ဖော်ပြခံရတဲ့တတရမြောက်ကောင်းဆောင်တစ်ဦးလည်းဖြစ်ပါတယ်။ပါတီရဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်တွေကြောင့်သမရရှိချင်းပင်ဟာ2022ခုနှစ်ဒုတိယသမရသက်တမ်းကုန်ဆုံးသွားသည့်တိုင်အောင်အာဏာဆက်ပြီးတော့ရှိနေအောင်မဲ့အလားအလာတွေလည်းတွေ့နေရပါတယ်။ဟောင်ကောင်တရုတ်တက္ကသိုလ်တရုတ်နိုင်ငံလေးလာရေးဌာနကဧပမောက္ခဝီလီလမ်ကတော့ကွန်မြူနစ်ပါတီရဲ့အဆုံးဖြတ်ချက်ဟာသမရရှိချင်းပင်ကို21ရာစုမော်စီတုံးဖြစ်အောင်လုပ်လိုက်တာပဲလို့ဆိုပါတယ
် He will stay in power for much longer than the usual 10 years
ဆွတ်တော်ရဲ့အဆုံးဖြတ်ချက်ကဘာသဘောလဲဆိုတော့သမရရှိအနေနဲ့အာဏာကိုပုံမှန်စနစ်ထက်ပိုပြီးရနိုင်မယ်ဆိုတဲ့သဘောပါဆွတ်တော်အတွင်းဆွေးနွေးမှုတွေအရသမရရှိက21ကြိမ်မြောက်ပါတီညီလာခံကျင်းပတဲ့2029ခုနှစ်အထိအာဏာဆက်ယူထားနိုင်တယ်ဒါမှမဟုတ်စုကြမ်းမာရေးကခွင့်ပြုမယ်ဆိုရင်22ကြိမ်မြောက်ပါတီညီလာခံကျင်းပတဲ့အချိန်အထိသမရရှိကအာဏာဆက်ရနိုင်မယ်သဘောပါအဲ့ဒီအချိန်ဆိုစုအစက်က89နှစ်ရှိနေပါလိမ့်မယ်
လွန်ခဲ့တဲ့9နှစ်သမရရှိရဲ့ပထမသမရတက်တန်းအတွင်းအောင်မြင်မှုတွေအများပြားလုပ်နိုင်ခဲ့ပြီးတော့ကွန်မြူနစ်ပါတီအတွင်းကသူ့ရဲ့အုပ်စုကိုလည်းအခိုင်အမာထူထောင်နိုင်ခဲ့ပြီးအခုဆိုရင်ပါတီတွင်းမှာသူ့ရဲ့အုပ်စုဟာအင်အားအကြီးအမားဆုံးဖြစ်နေပါပြီအဲ့ဒီအုပ်စုကပဲသမရရှိရဲ့အာဏာတက်တန်းရှိရေးကိုဝိုင်းပြီးတော့ထောက်ခံကြမှာအသေးချပါပဲလို့လည်းပမခဝီလီလမ်ကပြောပါတယ်သမရရှိချင်းပင်ကတရုတ်နိုင်ငံကိုမဟာအင်အားကြီးနိုင်ငံတစ်ခုအဖြစ်American နဲ့ရင်မောင်တန်းနိုင်အောင်အားဆက်ပြီးတော့လုပ်နေတာလို့လည်းသူကဆိုပါတယ
် He will devote more resources and energy to boosting China's global position.
သမ္မတရှိဟာသယံဇာတနဲ့စွမ်းအင်ကိစ္စတွေကိုပိုမြင့်တင်ပြီးတရုတ်နိုင်ငံကိုကမ္ဘာအဆင့်မီနိုင်ငံတစ်ခုဖြစ်လာအောင်အသုံခွန်ဆိုင်လုပ်နေတာပေါ့။တရုတ်နိုင်ငံဟာ American ကိုအမိအလိုက်နိုင်ရေးနဲ့ American ကို synchro နိုင်မဲ့ Asia Pacific ကစံချိန်မီမဟာအင်အားကြီးနိုင်ငံတစ်ခုဖြစ်လာအောင်လုပ်နေရပါတယ်။
တရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံရေးအုပ်ဆောင်အဖွဲ့အမြဲတမ်းကော်မတီ9ဦးကိုဒီကနေ့ရွေးချယ်ဖို့ရှိပါတယ်။အထွေထွေအတွင်းမှုကဦးဆောင်တဲ့အဲ့ဒီအုပ်ဆောင်အဖွဲ့ထဲမှာသမရရှိရဲ့သစ္စာကံတွေပဲပါဝင်မဲ့သဘောရှိတယ်လို့ဟောင်ကောင်တရုတ်တက္ကသိုလ်တရုတ်နိုင်ငံလေးလာရေးဌာနကအေပေါ်မော့ခဝီလီလမ်ကသူ့ရဲ့သဘောထားကို VOA ကိုရှင်းပြပါတယ်။
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဘက်မှာအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြားမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံအပေါ်အမေရိကန်ပေးမဲ့စီးရီးအထောက်ပံ့ကိုရိုညာပြဿနာကြောင့်နောက်ဆုတ်ရတဲ့ဆိုရဲခေါင်းစဉ်နဲ့ foreignpolicy.com မှာမာတင်ဒဘောမွန်ရေးသားထားတာကိုတွေ့ရပါတယ်။ရိုညာမွတ်စလင်တွေကိုမောင်းထုတ်ရမှာပတ်သက်တဲ့မြန်မာစစ်တပ်ကိုအထောက်ပံ့ရဆိုင်ဖို့အမေရိကန်ကကြေညာလိုက်ပါတယ်။ပြည်နှစ်ကုန်မှုမှာပါဝင်တဲ့စစ်အရာရှိတွေကိုအမေရိကန်အထောက်ပံ့နဲ့လုပ်တဲ့အစည်းအဝေးမှာပါဝင်ခွင့်ပိတ်ပင်မဲ့အပြင်ဒီလူတွေအပေါ်ပြစ်မှတ်ထားတန်ခတ်ရေးယူမယ်လို့လည်းဆိုပါရယ်မြန်မာပြည်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအကန့်အသတ်နဲ့စတင်လာတဲ့အတွက်မြန်မာအပေါ်မှာအရင်ထားရှိခဲ့တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကို2016ခုနှစ်တုန်းကရုပ်သိမ်းခဲ့တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုတော့ဆက်လက်ကူညီတော့မှာဖြစ်တယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်နှိပ်စက်မှုနဲ့ပတ်သက်လို့ကတော့ဆက်လက်သီးမခံနိုင်တော့ဘူးလို့နိုင်ငံရေးပြောခွင့်ရဟက်သာနယူးယောက်ကဆိုခဲ့ပါတယ်ဒါပေမဲ့အမေရိကန်စစ်တပ်အနေနဲ့စစ်ဘက်အကူအညီတွေကိုရုပ်သိမ်းလိုက်ရင်အကျိုးမရှိတဲ့အပြင်အကျိုးရုပ်စေတယ်လို့သုံးသပ်သူတွေကထောက်ပြနေကြတာပါမြန်မာစစ်တပ်ဟာထိရောက်မှုမရှိတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုဆယ်စုနှစ်နဲ့ချီပြီးရင်ဆိုင်နေကြရတာဖြစ်ပါတယ်အမေရိကန်ကစီးရီးအဖြစ်မစိုးမပို့တာဆက်ဆံရေးဆက်လုပ်လာတာလည်းပဲသတိသဘောမျှတာဖြစ်ပါတယ်ဒီအချိန်မှာအဆက်အသွယ်ဖြတ်တောက်လိုက်မယ်ဆိုရင်အမေရိကန်ရဲ့ပြောနိုင်ဆိုနိုင်မှုကျဆင်းသွားရင်ငါလွယ်ပြီးအကျိုးမရှိနိုင်ဘူးလို့ပြောကြကြောင်းကြေညာထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာ Facebook ကတစဉ်အမုန်းတရားဖြန့်ချိနေခြင်းဆိုတဲ့ကောင်းစဉ်နဲ့ Colin Dalida ရေးသားထားတာကိုတော့ mashable.com မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာအမုန်းတရားတွေအစီအမြင့်လာပြီးရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုရှင်းလင်းမှုလုပ်တယ်လို့ကုလသမဂ္ဂဖော်ပြလာတဲ့အထိဖြစ်ရတဲ့ကိစ္စမှာ Social Media ခေါ်လူမှုကွန်ရက်မီဒီယာတွေရဲ့သွေးထိုးလှုံ့ဆော်မှုလည်းပါဝင်ပတ်သက်နေပါတယ်။မြန်မာလူကြီး90ရာခိုင်နှုန်းနီးပါးအသုံးပြုတဲ့လက်ကင်ဖုန်းကတစဉ်သုံးနိုင်တဲ့ Facebook ဟာမြန်မာပြည်သူအများစုရဲ့နေ့စဉ်သတင်းရယူတဲ့တခုထီးသောနေရာဖြစ်တယ်လို့ The New York Times ကဆိုပါတယ်။ Facebook ဆိုတာသုံးတဲ့လူတွေသိကြတဲ့အတိုင်းပါပဲ။သတင်းကိုကိုလိုရာဆွဲပြီးထင်သလိုထားတာဖြစ်ပါတယ်။ဒီလူမှုကွန်ရက်ကကောလာဟလတွေဟာရိုဟင်ဂျာတွေရဲ့အတ္တိဒုက္ခကိုပေါ်ပြက်သွားအောင်လှုံ့ဆော်ပေးနေပါတယ်။မြန်မာနိုင်ငံမှာ Facebook ကအမုန်းစကားနဲ့အကာအကွယ်မဲ့လူအုပ်စုတွေကိုပြစ်မှတ်ထားရန်ဆွတ်ပေးနေတယ်လို့ Bloomberg ကရေးပါတယ်။အထင်ရှားဆုံးနမူနာကတော့ရိုဟင်ဂျာအကြမ်းဖက်စခန်းတစ်ခုမှာကုလသမဂ္ဂပြည်ထောင်စုနာရီခါတွေတွေ့ရတယ်လို့ဒေါန်ဆန်းစုကြည်ရဲ့ပြောခွင့်ရသူက Facebook မှာတင်ခဲ့ပြီးမြန်မာစစ်တပ်ကိုတိုက်ခိုက်သူတွေကိုကုလသမဂ္ဂရိခထောက်ပံ့နေတယ်လို့ရေးသားခဲ့ခြင်းပဲဖြစ်ပါတယ်။ကုလသမဂ္ဂကတော့ဒီလိုဖော်ပြတာဟာတာဝန်မဲ့လူရဖြစ်တယ်လို့ဆိုကြောင်းရေးသားထားပါတယ်ခင်ဗျာ။ Queen of the Central Asia Caucasus Analysis စာဆောင်မှာ Kadyrov Moscow နဲ့ရိုဟင်ဂျာဆိုတဲ့ခေါင်းစဉ်နဲ့ Sulimanov နဲ့ Aliyev တို့ရေးသားထားတာကိုအကျဉ်းချုပ်တင်ပြလိုပါတယ်။အဂူလာနှောင်းပိုင်းနှုံကချက်ချင်းရခေါင်းဆောင်ရမ်ဇန်ကာဒီရော့ဖ်ဟာဖိနိခန်မွတ်စလင်ရိုဟင်ဂျာတွေကိုထောက်ခံပြီးရုရှားအာဏာပိုင်တွေလည်းသူတို့ကိုကူစားပြုပြီးနိုင်ငံတကာမှယက်တီဖို့တိုက်တွန်းခဲ့ပါတယ်။အဲဒီနောက်ချက်ချင်းရမွတ်စလင်အများစုပါဝင်တဲ့လူတစ်ထောင်လောက်ကမော်စကိုမြန်မာသံဝန်ရှိမှသူတို့ခေါ်ရိုဟင်ဂျာတွေအပေါ် genocide လူမျိုးရုံးသတ်ဖြတ်နေတာဆန့်ကျင်ရင်းအလာဟူအကဘာလို့ကြွေးကြော်ခဲ့ရပါတယ်။ဒါပေမဲ့ဒီလိုခွင့်ပြုချက်မရဘဲပြုလုပ်တဲ့ဆန္ဒပြပွဲအပေါ်ရုရှားအာဏာပိုင်တွေအနေနဲ့ကင်တွယ်မှုကတမူထူးခြားစွာပဲပျော်ပြောင်းညင်သာနေပါတယ်။တကယ်တော့ရုရှားအစိုးရဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးခက်မစိတ်နေလာခဲ့တာပါ။ဒီလိုချက်ချင်းရခေါင်းဆောင်အပေါ်မှာပူတင်ရဲ့သဘောထားပျော်ပြောင်းရတာကလည်းမြန်မာနိုင်ငံအပေါ်ရုရှားမူဝါဒပြောင်းလဲလာမဲ့သဘောဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူဆာဂီရှာလင်ကဆိုပါတယ်။မြန်မာနိုင်ငံဟာရုရှားမူဝါဒရေးရအတွက်အရေးမပါသလိုရုရှားအဖို့ပထဝီဝင်နိုင်ငံရေးအရာလဲစိတ်ဝင်စားဖွယ်မဟုတ်ပါဘူး။တစ်ချိန်တည်းမှာပဲ ရုရှားရဲ့အီရန်တို့လိုမွတ်စလင်မဟာမိတ်နိုင်ငံတွေကိုဆန့်ကျင်သလိုမဖြစ်စေချင်တဲ့အတွက်လည်းပဲအခုလိုသဘောထားပျော်ပြောင်းလာတယ်လို့သုံးသပ်ပါတယ်။ဒါကြောင့်ပူတင်အနေနဲ့ဒီကိစ္စမှာကာဒီရော့ဖ်ကိုပျော်ဖို့မြှောက်ပေးခဲ့တာဒါမှမဟုတ်ရင်လည်းသူ့ရဲ့မူဝါဒနဲ့ကိုက်ညီနေတဲ့အတွက်ကြောင့်ညီငံနေခဲ့တာဖြစ်နိုင်ပါတယ်လို့လည်းသုံးသပ်ပါတယ်။လောလောဆယ်မှာရုရှားဟာဆီးရီးယားပြည်တွင်းစစ်ကြောင်းနဲ့ဆွန်နီမွတ်စလင်တွေနဲ့ဆက်ဆံရေးအခက်ကြုံတွေရတာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဥကြဆန်းသားပါရှင်အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်ပါပ
ါဒီဂရမ်နဲ့ကျင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါတယ်စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာIN SMOKE smoke ကဒီနေရာမှာမိ गो အတွင်ဆိုတော့ guide home ရဲ့လုံကောက်ဒီပေကတော့မိ गो အတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိ गो အတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရခဲ့မဲ့သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့အချီနီအလဟဒကျန်ရတာမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စိတ်သိပံသူတည်တနာပြည့်စုံမှုကလမ်းဝဲမှာဒီမဲ့ဖြစ်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့တိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်။
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှ၊စုဆောင်းခဲ့သမျှ၊လဟတာဖြစ်ရတဲ့အားလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလတန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။ကိုသားညူကအစီအစဉ်တင်ဆက်ပြီးတော့ထုတ်လုပ်သူကမဆုမွန်ဖြစ်ပါရရှင
်။လာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရဲကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လည်လက်ခံစီစစ်ခေါ်ယူမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပါရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြတဲ့ဒီဒေသခံမွတ်စလင်တွေကိုပြန်လည်နေရာချထားရေးနဲ့အထူးဖြစ်ဒီတစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမယ့်အစီအစဉ်အတွက်သက်ဆိုင်ရာအာဏာပိုင်တွေအခုညှိနှိုင်းဆောင်နေကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကရောက်သွားတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးကိစ္စမှာဘယ်လိုမျိုးအကျပ်တဲတွေနောက်စိုးရိမ်ချက်တွေလူရှိလဲဆိုတာကိုကျွန်တော်ခုဒီဆွေးနွေးပွဲမှာတုံးသက်ဆွေးနွေးဖို့ဖြစ်ပါတယ်ခင်ဗျအဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရခိုင်မျိုးသားပါတီကပါလက်ရှိအဖြစ်တဲ့ဒီပြည်သူ့လွတ်တော်ကုစလေလည်းဖြစ်ပါတယ်ဦးဦးလှစောပါနောက်ဒုတိယတူကတော့ဒီသတင်းမီဒီယာသမားပါဦးစီသူအောင်မြင့်ဖြစ်ပါတယ်2ဦးစလုံးလေလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်ကျွန်တော်အရင်ဆုံးဦးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဦးလှစောကြားပါလားခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးလာဆိုကျွန်တော်တို့ဒီသတင်းတွေနဲ့အတူပဲပြီးခဲ့တဲ့ဒီ2ရက်3ရက်ကပဲရခိုင်ပြည်နယ်မှာဒီဒုက္ခသည်တွေနဲ့ပတ်သက်လို့လက်ခံခေါ်ယူအစီအစဉ်ကိုကန့်ကွက်ဆန္ဒပြမှုတွေလည်းကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့သိချင်တာကအရင်ဆုံးဦးလာဆိုကလည်းရခိုင်မျိုးသားပါတီကဆိုတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဦးလာဆိုအနေနဲ့ဘာတွေများစိုးရင်စိတ်တွေရှိပါလဲခင်ဗျာ
ဒီနေ့နေပြည်တော်မှာကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနတွေကဒီဒုက္ခသည်တွေလက်ခံရင်းနဲ့ပတ်သက်ပြီး MOU ထိုးတယ်လို့တော့ကျွန်တော်ကြားတယ်အသေးစိတ်ချက်လက်တော့မသိဘူးအဲ့တော့ကျွန်တော်တို့ရခိုင်နယ်ဘက်ကတော့စိုးရိမ်မှုရှိတယ်စိုးရိမ်မှုရှိတယ်ဆိုတာကပွင့်ပွင့်လင်းပြောရင်ဘူးဒီတော့မောင်းတော့နေမီဟာမိလောင်မြင်ဖြစ်သွားပြီနော်တကယ်မိလောင်မြင်ဖြစ်သွားပြီအဲ့တော့အဲ့ဒီနေရာမှာရခိုင်နယ်ဘလို့ဆက်လက်ရှင်သန်မလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်တယ်အဲ့ဒုက္ခတွေလေးမြင်ကြည့်တဲ့အခါကျတော့ဒုက္ခတွေဒီတဲ့ထက်မှတကယ်အစ္စလမ်ဖိုဘီးယားဆိုတဲ့ပြဿနာကြီးရှိနေတယ်။တော့ကျွန်တော်မန္တန်ဆိုရင်ကြောက်လန့်ပွေကိစ္စတစ်ခုပေါ့လေရှိနေတယ်။အဲ့တော့ အစိုးရအနေနဲ့ဘာ policy တွေနဲ့ဘာတွေလုပ်နေသလဲဆိုတာကိုလည်းကျွန်တော်တို့ပွင့်ပွင့်လင်းလင်းမသိဘူးနောက်တစ်ချက်ကမကြာခင်လေးတွေမှာပဲကျွန်တော်တို့ American အထက်လွှတ်တော်ကနေပြီးတော့ဒီဘူးဒီယမောင်နှံမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတပ်မတော်အပေါ်မှာပဲဥတည်ပြီးတော့တိုက်ခိုက်မှုပေါ့ဗျလေကျွန်တော်တို့စော်ကတိုက်ခိုက်မှုတွေကိုကျွန်တော်တို့ကြားလိုက်ရတယ်အဲ့တော့အမေရိကန်နဲ့နိုင်ငံခြားရေးအမေရိကန် BOE ပေါ့ဗျာ BOE ဆိုတော့လည်းအမေရိကန်ပဲအဲ့တော့အမေရိကန်နိုင်ငံခြားရေး policy ကအဲ့ဒီတပ်မတော်ကိုတိုက်ခိုက်တယ်အဲ့တော့ဒီလောလောဆယ်ပေါ့ဗျာလူနိုင်ငံရေးအာဏာရနဲ့ NLD ဆိုအောင်ဆိုတော့ဘာမှအပြစ်မရှိတဲ့ပုံစံမျိုးလုပ်ပြီးတော့ဆွဲခွဲတဲ့ပုံစံမျိုးလုပ်နေတော့ NLD ဆိုအောင်ကလည်းဒီဒုက္ခတွေလက်ခံတဲ့ဟာမှာလက်ခံတဲ့ကိစ္စမှာဒီခိုင်ပြည်သူတွေဆန္ဒဘယ်လိုရှိတယ်ဆိုတော့လည်းဘာမှစုံစမ်းမှုမရှိဘူးဘာတွေလုပ်လဲဆိုတော့ကျွန်တော်မသိတဲ့ခါကျတော့ပြောတာတော်တော်ခက်ပါတယ်အချိန်ကြီးကတော့အမတန်ဆိုးရရတဲ့အချိန်ရှိတယ်ဆိုတာပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့က view ရတော့ဒီတီးကြလွတ်လပ်တဲ့ agency တခုဖြစ်ပါတယ် American ဆိုးရရရဲ့အပေါ်ကိုတည်းရဲ့ကျွန်တော်ကူစားတော့မပြုပါဘူးတခုပဲကျွန်တော်တခုထပ်မိချင်တာကအခုဒေါ်ဆန်းစုကြည်ကတော့ဟိုတလောကပြောတဲ့ခါမှာပြန်လဲလက်ခံမဲ့စီစဉ်မှာ92 93သဘောတူညီချက်နဲ့အခြေခံပြီးတော့လက်ခံမယ်လို့ပြောပါတယ်ဒီအပေါ်မှာဆိုရင်ရောဦးလှစောတို့ဘယ်လိုမြင်ပါလဲခင်ဗျာ
ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပြန်ကြားရေးဝန်ကြီးဌာနကတော့၎င်းလူကယ်ပြန်ကတော့၎င်းဘယ်ဌာနကတော့၎င်းဒီ93 MOU နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြပြသားသားလူထုကိုချက်ပြတာကျွန်တော်တို့ဘယ်နေရာမှမမတည်ဘူးခင်ဗျာအဲ့တော့လူထုဟာသဝဲသွားဖြစ်ပြီးတော့အဲ့တော့ very complex ပေါ့ဗျာ complex situation ဆိုရင်ဒီတစ်ဝက်ကြောက်စိတ်တစ်ဝက်နော်နိုင်ငံတကာဖီအားလည်းအင်မတန်ပြင်းထန်နေတဲ့အချိန်မျိုးမှာဒီဟာကတော့ကျွန်တော်ထင်ပါတယ်ဒါကျွန်တော်အစိုးရအာဏာချက်ပဲ
ဦးစီးသူအောင်မြတ်ကိုဖိတ်ခေါ်ကြပါလေဦးစီးသူအောင်မြတ်ခုနကဦးလှစောပြောသွားတာကြီးကြားမိမှာပါသူတို့ရခိုင်အမျိုးသားတွေရခိုင်ပါတီတွေဘက်မှာဒီအချိန်နဲ့ပတ်သက်လို့စိုးရင်စိတ်တွေရှိနေတာလေကျွန်တော်သတိထားမိပါတယ်တွေ့မိပါတယ်ခင်ဗျာအဲ့တော့အခုလုံနေတဲ့အစိုးရအစည်းအဝေးတွေဒုက္ခတွေပြန်လည်နေရာချထားရေးနဲ့ရခိုင်တွေရဲ့စိုးရင်ချက်နဲ့ပတ်သက်လို့ဘလောက်ထိသဟဇာတာရှိအစိုးရကညှိနှိုင်းပေးနိုင်မယ့်အနေအထားရှိလဲခင်ဗျာ
အဲကျွန်တော်နားလည်တာသူကအစိုးရကသူတခုသူတူးတဲ့လုပ်နေတာတော့မဟုတ်ဘူးတစ်ဖက်ကတတ်မတော်ပါတော့ဥပမာဒီနေ့ဆိုရင်အဲစာချုပ်ချုပ်တဲ့ကိစ္စပေါ့စာချုပ်ချုပ်တဲ့ကိစ္စမှာဆိုရင်ပြည်ထောင်ဝန်ကြီးဌာနနဲ့ဟိုတစ်ဖက်ကဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးဌာနနဲ့စာချုပ်ချုပ်ကြတာပဲစာချုပ်ချုပ်ရတယ်ပဲဆိုတဲ့ခါကျတော့အဲဟုတ်ဟုတ်နိုင်ပါတယ်ဒါကကျွန်တော်တို့ဒီရခိုင်တိုင်းသားတွေဘက်ကရခိုင်မျိုးသားပါတီဘက်ကအသေးသေးချက်လက်တွေမသိရဘူးဆိုတာလည်းဒါဟုတ်နိုင်ပါတယ်ဒါပေမဲ့အကြမ်းဖက်အဖြစ်ဆိုရင်အဲ့ဒီ1993ခုနှစ်သဘောတူညီချက်ထဲမှာကျွန်တော်တို့နားလည်တော့ဆိုရင်ဒါကထုတ်ပြန်ထားတာလည်းရှိပါတယ်အကြမ်းဖက်အဲ့မှာဘာတွေပါလဲဆိုတော့ပြန်လာတဲ့လူထဲမှာအဲကျွန်တော်တို့မြန်မာနိုင်ငံထဲမှာနေထိုင်သွားဘူးကြောင့်ဒီအထောက်ထားပေါ့နော်အထောက်ထားဆိုတာကအမျိုးစုဖြစ်နေတာပေါ့အဒါပါမယ်နောက်တစ်ခုကသူ့ရဲ့တကယ်စိတ်ခံကိုကပြန်လာခြင်းစိတ်ရှိတဲ့လူဖြစ်ရမယ်ပြီးတော့နောက်အကျန်းဖက်သမားတွေမြန်မာအစိုးရကိုဒါတော်လန့်တိုက်ခိုက်ပုံကန်တာဒါမျိုးပေါ့နော်အဲဒီလိုမျိုးဥစ္စာအကျန်းဖက်တဲ့လူတွေမဖြစ်စေရဘူးဆိုတဲ့ဥစ္စာပါပြီးသားပဲနောက်တစ်ချက်ကအခုပြန်လက်ခံမယ်ဆိုတဲ့ခါကျတော့လက်ရှိအဲ့ဒီဒေဘာမှာဟိုတာဝန်ရှိတဲ့လူပေါ့နော်ဥမာမောင်နှုတ်ခဲအုပ်ချုပ်ရေးမှူးလို့ပါလို့သူတို့တွေပြောတာတွေလည်းကျွန်တော်ပြေချာနားထောင်ပါတယ်နားထောင်တဲ့ခါကျတော့သူတို့ပြောတာကဌာန၃ခုလောက်မှာကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာနေသွားဘူးတဲ့ခုနကဟိုဘင်္ဂလီတွေပေါ့နော်ခုဘက်ကိုထွက်ပြေးသွားတဲ့လူမွတ်စလင်တွေရဲ့ဓာတ်ပုံတွေတကွအိမ်တော်စုစည်းရင်းတွေပါလေအကုန်လုံးရှိတယ်၃ဌာနလောက်မှာအဲ့ဒီမူတွေရှိတယ်ရှိတဲ့ခါကျတော့ဒီမူတွေကိုအခြေခံပြီးတော့မှဟိုစနစ်တကျလက်ခံသွားမယ်လို့ပြောတဲ့ခါကျတော့အခုဖြစ်မဲ့ဆိုတဲ့ကိစ္စကဟိုအရင်တုန်းကချိထားပြီးသားလူတွေဒီ2016နောက်ပိုင်းမှာပြေးသွားတဲ့လူတွေဒါတွေကိုပဲအရင်လက်ခံမလို့ကျွန်တော်နားလေ
ဒီဒုက္ခတွေတွေပြန်ခေါ်ရေးစီစဉ်ပေါ့အခုလက်ရှိမြန်မာဆွေရကတော့92 93အခြေခံပေါ်မှာမူတည်ပြန်ခေါ်ဝင်ပြောတယ်ဒါပေမဲ့တစ်ဖက်မှာဒီဒုက္ခတွေတွေကခုနကဦးလှစောပြောထားတဲ့အချိန်ဒီပါလဲပါတယ်ချို့တစိ့တစ်ပိုင်းကဒီစိုးရင်ကြောက်လန့်ပြီးတော့ထွက်ပြေးသွားတဲ့လူလည်းပါတယ်အဲ့တော့သူတို့ရဲ့အနာဂတ်ကိုကြည့်မယ်ဆိုရင်နိုင်ငံသားဖြစ်ပိုင်ခွင့်နောက်တစ်ခုကစိုးရင်ကြောင်ကြောင်မှုမရှိဘဲနဲ့လုံခြုံလုံးနေနိုင်ခွင့်ဒီလိုအာမခံချက်တွေခိုင်မာမာမပေးနိုင်ဘဲနဲ့ပြန်လာနိုင်ပါမလားအချိန်ကြီးက
ဒီမှာမြန်မာအစိုးရနဲ့ဒီတပ်မတော်ဘက်ကပေါ့နော်အထူးသဖြင့်ဒါနှစ်ခုလုံးဆိုင်နေတာဘာလို့လဲဆိုတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရကဟိုကျွန်တော်တို့ဟိုသွားပြီးတော့လေ့လာပြီးတော့မှတွေ့တာတွေရောဟိုစောင့်ကြည့်ပြီးတော့လေ့လာတွေအရရောအစိုးရကလုံနိုင်ခိုင်နိုင်တာအဲ့ဒါမှနေပါလေတကယ်တကယ်ကြတော့တမရောကတမရောဆိုတာလုံချုံရေးပိုင်းဆိုင်ရာနဲ့အုတ်ချုံရေးပိုင်းဆိုင်ရာမှာသူကလုံနေတဲ့ခါကျတော့အဲ့ဒီမှာအကောင့်တွေပေါ်တဲ့ပုံမှာမူတည်ပြီးတော့မှတစ်ဖက်ကလူတွေပြန်လာမယ်မပြန်လာဘူးဆိုတာသူတို့ဆုံးဖြတ်ပါလိမ့်မယ
်။ခုနကပြောသွားတဲ့ဦးလာစောပြောသွားတဲ့အထက်မှာရခိုင်မျိုးသားပါတီဘက်ကပြောရမယ်ဆိုလို့ရှိရင်ဒီနေ့သူတို့ဒီစာချုပ်ချုပ်ခဲ့တဲ့ဆွေးနွေးပွဲရောမတိဘူးဆိုတဲ့သဘောဖြစ်နေတာပေါ့နော်။အစိုးရအနေနဲ့ကတော့ခုနကဦးစီသူအောင်မြင့်ပြောလို့တမရောနဲ့ညှိရတခြားသက်ဆိုင်ရာဖွဲ့စည်းနဲ့ညှိရလို့ပြောပါတယ်။ဒါပေမဲ့တကယ်တမ်း
ဒေသခံရခိုင်လူမျိုးတွေနောက်တစ်ခုကရခိုင်နိုင်ငံကြီးပါတီအဖွဲ့အစည်းတွေကိုတိုင်ပင်ညှိနှိုင်းမှုမရှိဘဲနဲ့ခုနပြောလို့ဒီမြန်မာဆွေရကတော့ပြောနေပါတယ်ဒီပြဿနာကို sustainable solution ပေါ့နော်ခိုင်ခိုင်မာဖြစ်တဲ့ဟိုရေရှည်ခံနိုင်တဲ့အဖြစ်ထုတ်နိုင်ဖို့ကြိုးစားမယ်ဆိုတော့ပထမအဆင့်ကိုနိုင်ကဒီရခိုင်မျိုးသားအဖွဲ့အစည်းတွေနဲ့မညှိနှိုင်းဘဲနဲ့တကယ်တမ်းခိုင်မာတဲ့ကောင်းမွန်တဲ့အဖြစ်ထုတ်နိုင်ပါမလား
ကျွန်တော်တူကြီးအမြင်ကတော့ဒီမှာလက်ရှိပေါ့နော်မြန်မာဆန်ဆန်လောက်ရမယ့်အလုပ်တွေရှိတယ်အပြီးတော့မှဟိုညှိနှိုင်းတိုင်ပင်ပြီးတော့လောက်ရမယ့်ဆိုတဲ့အလုပ်တွေရှိတယ်ဒါပေမဲ့ဒီညှိနှိုင်းတိုင်ပင်နယ်ဆိုတဲ့ဒီမှာတစ်ဖက်ကဒီတပ်မတော်နဲ့ဒီရခိုင်တိုင်းသားတွေရဲ့သဘောထားကရှင်းရှင်းလင်းလင်းကျွန်တော်တို့ကြတော့သိတယ်လေအစိုးရလည်းဒါကိုသိမှာပဲအဲ့ဒါကဘာလဲဆိုတော့ဟိုတို့လောလောဆယ်လက်ခံထားတာကဒါကကိုလိုနီစနစ်ဆိုးရောက်ပေါ့နော်ဒါတွေကတိုင်းပြည်ထဲကိုရောက်လာတာဒါတွေကိုလက်ပင်ခံလို့မဖြစ်ဘူးဆိုတော့ဒါတွေကခိုးဝင်နေပဲအဲ့တော့ခိုးဝင်ဆိုရင်တော့ဒီတိုင်းပြည်မှာပြည်နေလို့မရဘူးလေဆိုတော့အဲ့ဒီသဘောထားရှိနေတဲ့အောက်မှာဒါကြီးကိုအရင်ရှင်းလင်းနေမယ်ဆိုရင်လက်တွေ့လုံးရကြရမယ်ဒီလောလောဆယ်ဖြည့်ရှင်းရမယ့်ပြဿနာကိုဟိုမဖြည့်ရှင်းလို့နိုင်မယ်နဲ့ကြာသွားနိုင်တယ်ဒါကြောင့်မလို့လောလောဆယ်လုပ်ရရှိတာတွေအရင်လုပ်ပြီးတော့မှကျန်တဲ့ဟာတွေကိုလုပ်မယ်ဆိုတဲ့သဘောမျိုးလို့တော့ကျွန်တော်ထင်တယ်ဒါပေမဲ့ဟိုကုဏတော်ကပြောသလိုနေပြီးတော့မှအခုဆင်းနေတယ်ဘယ်ရည်ရည်စာချုပ်တွေပါတွေချုပ်တဲ့ကိစ္စကကျွန်တော်ထင်တယ်တိုင်းပြည်ကိုပြည်ဝင်လင်းလင်းဒါပြောပြမှာပဲ
ပြည်နယ်ဆွေးနွေးရေးဦးလှစောဦးစီသူအောင်မြေလေတိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်တို့ရှင်တွေလှည့်ပေးကြပါလေရင်းဆုံးကိုငင်းချမ်းအောင်ဖင်လန်နိုင်ငံကပါကိုငင်းချမ်းအောင်အခုဒီဒုက္ခတွေပြန်လဲနေရာချထားဖို့နဲ့ပတ်သက်လို့ကိုကြီးညံ့ဝင်အမြင်ပြောပါအောင်ခင်ဗျာ
ကျွန်တော်အရင်ဆုံးပြောချင်တာကတော့ဒီဒုက္ခတွေတွေရှိနေသေးရတော့ကျွန်တော်တို့ဗမာနိုင်ငံလည်းနာမည်ပြတ်နေမှာပဲအကုန်လုံးလည်းနာမည်ပြတ်နေမှာပဲအရင်ဆုံးပြောချင်တာအစိုးရကဘာတွေလုပ်နေလဲဆိုတဲ့ဟာကိုလူတို့ကိုရှင်းရှင်းလင်းလင်းနဲ့ပြီးဟိုဒေသခံတွေကိုတည်တည်ချပုံပုံလင်းလင်းပြောဖို့လိုတယ်ရခိုင်ခေါင်းဆောင်တွေက AMP ပါတီကဦးလှဆော်လဲရှိတယ်ဒေါက်တာအေးမောင်တို့နောက် ALP ပါတီကမတ်ထွန်းတော်တို့ကတည်တည်ချာချာပြောထားတယ်သူတို့ဘလို့မှဒီရိုးညာတွေနဲ့မနေနိုင်ပါဘူးဆိုပြီးသူတို့အပြတ်ပြောထားပြီးသားဒီလူတွေရဲ့သဘောထားဆန္ဒလည်းမပါဘဲနဲ့လုပ်တယ်နောက်တစ်ချက်ကအခုရှမ်းပြည်မှာပဲဒုက္ခသည်တွေ6000လောက်ကိုအစိုးရဘာမှထောက်ပံ့နိုင်တာမရှိဘူးရိက္ခတွေပြက်လန့်နေပြီအခုဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေက6000လောက်ရှိတယ်အဲ့ဒီမှာအစိုးရနိုင်ငံတကာနဲ့ဘာမှပူးပေါင်းဆောင်ရွက်ခြင်းတွေမရှိဘဲနဲ့ဒီလူတွေကိုခေါ်လာပြီးတော့ဘလို့ထားမှာလဲဘာဖြစ်လို့အစိုးရကနောက်တစ်ချက်ကဒုက္ခတွေပြန်လာပြီဆိုရင်ရောစစ်တပ်ကဘာမှမကျူးလွန်တော့ပါဘူးအဲ့ဒါမျိုးအစိုးရကဂတိပေးနိုင်တာဒါမျိုးဟာတွေအများကြီးရှိတယ်ဘာလဲဆိုတော့ရိုဟင်ဂျာမမဟုတ်ဘူးရခိုင်ပြည်သူပြည်သားတွေအကုန်လုံးအပေါ်မှာလဲဒါအစိုးရတာဝန်ယူရမှာဒါမျိုးတွေတစ်ခုမှမရှိဘဲနဲ့အစိုးရဟိုဗစက်ချီတိုင်းပေါ့ရှောက်ပြောနေပြီးတော့သူတို့အချက်တဲကိုဖြည့်ချင်းတဲ့ကိစ္စမျိုးကြီးရတော့ကျွန်တော်ထင်တယ်ဘလို့မှမဖြစ်နိုင်ဘူးပဲကျွန်တော်ထင်တယ်ဒါဦးလာတော်တို့ကိုစီတော်မဲတို့ပို့ပြီးတော့ပြနိုင်တယ်စစ်တပ်ကိုအစိုးရမနိုင်မဲနဲ့ဘာကြောင့်မလို့မနိုင်မဲနဲ့ဝက်မွေးပုံစံမျိုးပေါ့နော်အကုန်လုံးရှောက်လုပ်နေလဲဆိုတော့စဉ်းစားလို့မရဘူးခင်ဗျာကျေးဇူးပါပဲကျွန်တော်ဒီလောက်ပဲပြောချင်ပါတယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာကိုညင်းညံ့အောင်ကျေးဇူးပါကျွန်တော်နောက်တော့ရှင်တူဖိတ်ခေါ်ချင်ပါတယ်အညာမီအောင်ကြီးရဲ့အညာမီအောင်ကြီးတိုးတိုးဆွေးနွေးမြေမြလို့ရပါတယ်ခင်ဗျာ
ဟောဒီလိုကဟိုကျွန်တော်တို့ဒီကိုရခိုင်ကိစ္စပေါ့ခင်ဗျာရခိုင်ကိစ္စဆိုတာလည်းတရားမခေါ်လို့ဖြစ်ဘူးခင်ဗျာခေါ်တဲ့နေရာမှာလည်းပဲကျွန်တော်တို့1982ခုနှစ်နိုင်ငံသားနိုင်ငံသားဥပဒေဆိုတာရှိပါတယ်ဒါနဲ့နိုင်ငံတော်အစိုးရကလည်း1983ခုနှစ်နော်နိုင်ငံနားလည်မှုယူထားတဲ့ဥပဒေနဲ့ပြန်ပြီးတော့ခေါ်မယ်လို့ပြောတာကြတယ်ကျွန်တော်တို့သဘောတူပါတယ်အဲကျွန်တော်တို့နည်းနည်းလေးကျွန်တော်စိုးရိမ်ကြည့်တာတော့ဒီဘက်ကနည်းနည်းလေးဖိအားပေးနေတယ်ခင်ဗျာဖိအားပေးတယ်ဆိုတာကခဏကျွန်တော်တို့ရဲ့ခေါင်းဆောင်ကြီးလူလူခေါင်းဆောင်ကြီးအမျိုးစုဥသိတဲ့ခဏဒီမိုကရေစီနိုင်ငံတော်ဟာတက်တာနဲ့လှူပါလိမ့်တယ်ခြိတဲ့ခါသာရှိပါလိမ့်တယ်တမတော်နဲ့လည်းအဖြစ်ကြီးကြီးခြိတက်နေပါတယ်အဲ့ဒီနေရာမှာနိုင်ငံသားအဖွဲ့အစည်းအချို့ကတနေ့ကနေအချို့ကနေပြီးတော့တက်တဲ့အစိုးရကိုဆဲတယ်လို့ဖြစ်အဲ့တော့အဲ့ဒါတွေကကျွန်တော်တို့ဒီမိုကရေစီလမ်းကြောင်းကိုတွားရမှာလေနည်းနည်းလေးတော့အခါတန်းဖြစ်နေတယ်လို့ကျွန်တော်ယူဆတယ်ပေါ့ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါနောက်ထပ်သွားရှိတူးလဲကျွန်တော်တစ်ဆက်တည်းအလှည့်ပေးကြပါလေကိုတင်သေးဝင်းဆွေးနွေးမြေမြန်လို့ရပါတယ
်အခုနကကျွန်တော်တို့ဖင်လန်နိုင်ငံကဟိုညီကိုတယောက်ပြေးလို့သွားတာပေါ့တက်မတော်နောက်ဟူလာဆိုတော့တက်မတော်ကတော့ကျွန်တော်တို့အစိုးရမှာအားနာချက်ရှိတယ်အစိုးရကိုကျွန်တော်တို့အပြစ်ပုံကြတဲ့သဘောရှိတယ်ဗျဒါကြီးအစိုးရရဲ့အနေထားက2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာပဲရှိတယ်ဗျ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်နှတော့ကျွန်တော်ညီကိုတွေတေချာပြန်ပြီးထိလာဖို့လိုပါတယ်ဗျသုံးမှတ်သားအစိုးရကအစိုးရကနောက်အချက်ချကြတဲ့ဝန်ကြီးဌာန၃ခုကိုကာကျုပ်ကကင်လာတယ်ဒါလေးတွေလည်းသူတို့နားရဖို့လိုတယ်ဒီဆက်ချက်ကကျွန်တော်တို့အစိုးရနဲ့ကျွန်တော်တို့ရခိုင်ပြည်ကကျွန်တော်ညီကိုတွေဆောင်းနှမတွေကအဲ့တော့ဘောရမတိုက်တိုင်ခဲ့တဲ့အဖြစ်တွေလည်းပါတယ်အားနဲ့ချက်တွေကဒါကြောင့်မို့လို့ကျွန်တော်တို့လက်ရှိနေသားမှာပြီးလုံးဖို့လိုပြီးဘယ်လိုနည်းနဲ့ပဲဒီလက်ရှိကျွန်တော်တို့ဘိုးဆိုးအောင်လည်းကျွန်တော်တို့တက်မတော်ဟာရခိုင်ပြည်နယ်ရခိုင်ပ ီသူလူလူပေါ်မှာတော့လုံးဝတိစ္ဆာပေါ့မှာမဟုတ်ဘူးဆိုတာယုံကြည်တာ
ပါ။ပြည်နယ်စနစ်သူတွေပြန်ပြီးလှည့်ပေးကြပါလေ။ဦးလာဆောခုနဆွေးနွေးသွားတဲ့ကိုငင်းချန်းအောင်အညာမြေအောင်ကြီးကိုတင်သေးဝင်သူတို့ဆွေးနွေးသွားတဲ့ပုံမှာဗာများတုံ့ပြန်ဆွေးနွေးလို့ပါလေခင်ဗျ
။ဒီကိစ္စကလေရခိုင်ရဲ့အတီးဆုံးမှာကျွန်တော်တက်တော်ထဲမှာအဆို၃ခုတင်ခဲ့တယ်။နော်အဆို၃ခုတင်ခဲ့တယ်။ရှင်းဆုံးကအဆို၁တစ်ခုတင်တာဆွေးနွေးခွင့်တော့မရဘူး။နော်အဲ့တော့နောက်တုံးကူကျွန်တော်တို့လွတ်တော်ထဲမှာပြည်သူလွတ်တော်ထဲမှာသဘူတင်တယ်အကုန်လုံးရှုံးတယ်နောက်အမျိုးသားလွတ်တော်မှာတခုတင်တယ်နိုင်တယ်နိုင်တယ်ဆိုတာက25နောက်ပိုင်းမှာအကြီးကြီးတိုက်ခတ်မှုတွေဖြစ်တဲ့ခါမှာနိုင်တယ်တခုနဲ့ပြောရင်တော့ကျွန်တော်တို့ရခိုင်ရဲ့ reality တကယ်ရခိုင်ပြည်သူတွေခံစားနေရတဲ့လူမှုစီးပွားပြဿနာအဲ့ဒီဗတ်ကလေးပြဿနာတွေကိုလက်ရှိ NLD ဆိုဟာမသိဘူးခင်ဗျာတခုနဲ့ပဲဒါပဲဆွေးနွေးတိုင်ပင်ဖို့ဆန္ဒလည်းမရှိဘူးအဲ့ဒါကြောင့်ဒီပြဿနာဖြစ်လာတယ်ဆိုရယ်တပိုင်းနောက်တစ်ခုကဘလို့ဖြစ်မလဲဆိုရယ်တပိုင်းเนาะအဲ့တော့နောက်တစ်ခုကဒီလက်ခံတဲ့ကိစ္စကကျွန်တော်တို့ကအမြဲတမ်းကျွန်တော်တို့ဒီဘင်္ဂလီမွတ်စလင်တွေကိုကျွန်တော်လူခွေကိုကျွန်တော်ကန့်တတ်တာမဟုတ်ဘူးဒါပေမဲ့လူခွေကိုအလွဲသုံးစားလုပ်ပြီးတော့တကယ်ဆိုပရီတီကိစ္စတွေမှာဝင်လောက်တာတဲ့ကိစ္စတွေအများကြီးရှိတယ်အဲ့ဒါတို့ကသွတ်တော်ထဲမှာ NLD အမတ်တွေလည်းနားမလည်ဘူးထားလိုက်ပါတော့ဟုတ်ပြီအခုလက်ခံတဲ့ကိစ္စမှာကျွန်တော်တို့ကြည့်ဆိုပါတယ်လက်ခံတင်မယ်ဟုတ်ပြီအဲ့ဒီကျွန်တော်တို့အမနာအငင်းပွားဝေရာကိစ္စအဲ့ဒီဘင်္ဂလားဒေ့ရှ်ထုတ်ပေးထားတဲ့ကတ်တွေမှာရိုဟင်ဂျာဆိုတဲ့ nationality မှာရိုဟင်ဂျာဆိုတဲ့ပါလာတယ်အဲ့ဒီရိုဟင်ဂျာဆိုတဲ့ပါလာတဲ့ကတ်နဲ့ဝင်လာမယ်ဆိုရင် DND အစိုးရလောလောဆယ်လောလောဆယ်ပေါ့ဗျာဒီ cabinet အနေနဲ့လက်ခံမလားမလက်ခံဘူးလား
အခုလောက်ဆုံးမြင်ချင်တာကသူတို့အရင်တုန်းကဒီ NVC ပေါ့နော် NVC ကတ်ထုတ်ပြီးကိစ္စမှာလဲ Ranger အတုံးတော့မတုံးအောင်ဘူးဆိုပြီးတော့လက်မခံမဲနဲ့ဒီ NVC ကတ်မှာလဲသူတို့လာပြီးတော့မထုတ်တဲ့လူတွေလည်းအများကြီးဖြစ်တော့ဒီပြဿနာဖြစ်ရှိမှာတခြား alternative way တခြားနည်းလမ်းမျိုးရောအခုလောက်ဆုံးလို့စဉ်းစားမိပါလား
ကျွန်တော်တို့ကတခြားနည်းလမ်းကိုစဉ်းစားဖို့ဆိုတာကအဲ့ဒီဖက်ကအဲ့ဒီ population ကိုနောက်ွယ်က control လုပ်ထားတဲ့လူတွေမေးရမှာကျွန်တော်မေးလို့မရဘူးကျွန်တော်တို့ကဒီလူတွေကဘင်္ဂလီပဲเนาะကျွန်တော် British Chronicle မှာလည်းမပါဘူးနိုင်ငံတကာသမိုင်းပညာရှင်ကလည်းဘာမှမသိတဲ့ဘင်္ဂလီဆိုတဲ့နာမည်ကိုမေးလိုက်ပါတော့ခင်ဗျားတို့ဘင်္ဂလီတွေเนาะအဲ့ဒီရိုဟင်ဂျာကိုမေးလိုက်ပါတော့ဘင်္ဂလီတွေဟာလူခွင့်ရေးရတင်းရထိုက်တဲ့လူမှုကျန်းမာရေးစီးပွားအခွင့်အရေးတဲ့ကျွန်တော်ရခိုင်ကဘာမှကန့်ကွက်စရာမရှိဘူး
ကုစီသူအောင်မြင့်မေးချင်ပါတယ်ခုနဦးလာစောရဲ့အမြင်ကိုတော့တော်တော်လေးကျွန်တော်ရှင်းလင်းတွေ့ရပါတယ်ခင်ဗျာအဲ့တော့ခုနကကူစီသူပြောနေတဲ့ပထမအစ်စ်မှာနေဒီပြဿနာတွေမကြုံလာနိုင်ဘူးလားအစိုးရအနေနဲ့ဒါကို handle လုပ်နိုင်ပါမလား
ကျွန်တော်ထင်တယ်မကြုံနိုင်ပါဘူးအခုရှိထားတဲ့မူကဒီမှာနေသွားတယ်ဆိုတဲ့လူမှန်ရင်ပြန်လက်ခံမှာပဲပြီးတော့မှနောက်ကျွန်တော်တို့ဒီမှာ MVC ထုတ်ပေးတဲ့လုပ်ငန်းစဉ်ရှိတယ်လေအဲ့ဒီမှာခုနကပြောသလိုဦးလာစောပြောသလိုအဲဒီမှာရိုညာလို့ဖြည့်ပေးတဲ့ပါညာဆိုတာကျွန်တော်တစ်ခါမှမကြဘူးပါဘူးအစိုးရကလည်းရိုညာလို့ဟုတ်အတိမတ်ပြည်လို့ဆိုတာလေတခါမှကျွန်တော်လည်းမကြဘူးအဲ့တော့ဒီဥစ္စာတွေကိုပြောနေရတာဟိုပြဿနာကိုဖြေရှင်းတာပေါ့နော်ကောင်းမွန်ဖြေရှင်းတာမရောက်ခဲနဲ့ပြဿနာကိုပို့ပြီးတော့မှဆက်ခဲအောင်လုပ်တဲ့သဘောပဲသွားပြရောက်နေတယ်အဲ့တော့အရေးကြီးတာကဒီမှာနေသွားတဲ့လူတွေမှန်သလားနော်အဲ့လိုရှင်းနေပါရှိသလားပြီးတော့ဓာတ်ပုံတွေလည်းရိုက်ထားတဲ့ဒေတာပဲရွာပဲဘယ်မှာနေခဲ့တယ်ဒါညာအထက်ဆုံးအရင်ပြန်လက်ခံရမှာပဲလက်ခံပြီးတဲ့ခါကျတော့မှကျွန်တော်တို့ကပြောတဲ့ကိစ္စတွေကိုကျွန်တော်တို့ဒီတိုင်းပြည်ထဲမှာ share ရမှာပေါ့ဒါကိုယ့်တိုင်းပြည်မှာ share ရမယ့်ကိစ္စလေဒီများတွေလည်းသွား share ရမလို့ဒီများတွေလည်း view ဆိုင်ရမလို့ကိုယ့်တိုင်းပြည်ထဲမှာကို share ရမယ့်ကိစ္စပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life season အချိန်စစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ရခိုင်ပြည်သားပါတီကဒီပြည်သူ့တော်ကုသလေဦးလှစောနောက်ဒီသတင်းမီဒီယာတို့မှာဦးစီသူအောင်မြင့်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ daily life season ဒီမှာရနာဝင်ပြီပါ
ကဒါညိုအစီအစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ခဲ့တာပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်1ဟာနိုင်ငံရဲ့ဥပဒေပြုအဖွဲ့အစည်းဖြစ်တဲ့ Congress လွှတ်တော်ကိုအနှင်းထားတဲ့အာဏာတွေအကြောင်းဖော်ပြထားပါတယ်။House လို့ခေါ်တဲ့အောက်လွှတ်တော်နဲ့ Senate လို့ခေါ်တဲ့အထက်လွှတ်တော်ဆိုပြီးလွှတ်တော်နှစ်ရပ်ရှိရာမှာအောက်လွှတ်တော်ဟာအမေရိကန်ပြည်သူလူထုကိုကိုယ်စားပြုပြီးအထက်လွှတ်တော်ကတော့ပြည်နယ်90ကိုကိုယ်စားပြုပါတယ်။ဖွဲ့စည်းပုံဥပဒေပုံမှန်1မှာလွှတ်တော်တရက်စီရဲ့အဖွဲ့ဝင်တွေကိုဘယ်လိုရွေးကောက်တင်မြှောက်ရမလဲ၊သူတို့မှာဘယ်လိုရည်ချင်းတွေရှိရမလဲဆိုတာကိုဖော်ပြထားပါတယ်။ Congressman တို့မဟုတ် Congresswoman လို့ခေါ်တဲ့အောက်လွှတ်တော်ကိုယ်စားလှယ်တွေဟာအနည်းဆုံးအသက်25နှစ်ပြည့်ပြီးဖြစ်ရမယ်။အမေရိကန်နိုင်ငံသားဖြစ်တာအနည်းဆုံး9နှစ်ပြည့်မြောက်ပြီဖြစ်ရမယ်ပြီးတော့သူတို့ကိုစားပြုတဲ့ပြည်နယ်တွေမှာနေထိုင်သူတွေလည်းဖြစ်ဖို့လိုအပ်ပါတယ်
စနစ်တားလို့ခေါ်တဲ့အထက်လွှတ်တော်အမတ်တွေကတော့အနည်းဆုံးအသက်30ပြည့်ပြီးဖြစ်ရမယ်။အမေရိကန်နိုင်ငံသားသက်တမ်း6နှစ်ပြည့်ရမယ်။ပြီးတော့သူတို့နေထိုင်တဲ့ပြည်နယ်တွေမှာနေထိုင်သူတွေလည်းဖြစ်ဖို့လိုအပ်ပါတယ်။ပုံမှန်တရဲ့အခန်းရှင်မှာဥပဒေပြုအဖွဲ့အစည်းကိုအနှင်းထားတဲ့အာဏာရပ်များကိုဖော်ပြထားပါတယ်။ကွန်ဂရက်လွှတ်တော်ဟာအခွန်ကောက်ခံခြင်းငွေချီးငားခြင်းကျွေးမြီပေးဆက်ခြင်းနဲ့အမေရိကန်ပြည်သူတို့ရဲ့စုပေါင်းလုံခြုံမှုနဲ့အထွေထွေလူမှုဖူလုံရေးဖန်တီးပေးရမှာဖြစ်ပါတယ်။ကုတန်ရောင်းဝယ်ရေးဒေဝါလီခံတဲ့ကိစ္စတွေနဲ့ငွေဆက်ကူရိုက်နှက်ရေးတွေကိုထိန်းချုပ်ဖို့လည်းအာဏာရှိပါတယ်။ကွန်ဂရက်လွှတ်တော်ဟာအမေရိကန်စစ်တပ်ဖွဲ့များနဲ့ပြည်နယ်တွေရဲ့လက်နက်ကင်တပ်ဖွဲ့တွေကိုလည်းထိန်းချုပ်နိုင်ပါတယ်။ဒါအပြင်ပုံကန်ထကြွမှုကိုနှိမ်နှင်းခြင်းကျူးကျော်မှုကိုတွန်းလှန်ခြင်းများလည်းပြုလုပ်နိုင်ပါတယ်။လူဝင်မှုကြီးကြပ်ရေးနိုင်ငံသားအဖြစ်တည်မှတ်ပြုရေးအလေးချိန်အတိုင်းအတာများစံသတ်မှတ်ရေးဆပ်ပေါ်လုပ်ငန်းနဲ့လမ်းများပြီးတော့မူပိုင်ခွင့်စတာတွေကိုလည်းဆောင်ရွက်ရမှာဖြစ်ပါတယ်။နိုင်ငံတကာနဲ့ပတ်သက်လာရင်ကွန်ဂရက်လွှတ်တော်ဟာစစ်ကြေညာခြင်းနဲ့စစ်စည်းကမ်းသတ်မှတ်ခြင်းတို့ကိုပြုလုပ်နိုင်ပါတယ်။ပုံမှန်1အခန်း6မှာလွှတ်တော်ရဲ့အာဏာကိုအတိအကျကန့်သတ်ထားတဲ့အချက်6ချက်ဖော်ပြထားပါတယ်။ Necessary and Proper Clause လူအပ်ပြီးတင်လျော်တဲ့စကားစုလို့ခေါ်တဲ့ပုံမှန်တရဲ့နောက်ဆုံးစကားစုကကွန်ဂရက်လွှတ်တော်ကိုဖွဲ့စည်းပုံအခြေခံဥပဒေကအနှင်းထားသောတခြားအာဏာရပ်များကိုကျင့်သုံးဖို့အတွက်လိုအပ်တဲ့ဥပဒေများကိုပြဋ္ဌာန်းနိုင်တယ်လို့ဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအတည်ပြုရာမှာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ခဲ့သူအလက်ဇန်ဒါဟမ်မီလ်တန်ကအခုလိုရေးသားခဲ့ပါတယ်။ထီရောက်ထက်မြက်တဲ့အစိုးရတရားလက်အောက်မှာဒီနိုင်ငံခိုင်ခိုင်မာမာစုစည်းညီညွတ်နေခြင်းဟာဥရောပနိုင်ငံတွေအများပြားသို့မဟုတ်ဥရောပနိုင်ငံတစ်ခုခုကမနာလိုဝင်တိုစရာဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတဲ့အချက်ကိုဘယ်တော့မှမမေ့လျော့သင့်ပါဘူး။ဒါကြောင့်ပြင်ပအင်အားကြီးနိုင်ငံတွေကဒီနိုင်ငံကိုမကောင်းကြံစီမှုတွေရှိလာနိုင်တယ်။ဒါကြောင့်ဒီဖွဲ့စည်းပုံတည်ထောင်ခိုင်မြဲရေးအတွက်တစ္ဆာရှိပြီးစွန့်ရည်ထက်မြက်သူတွေစုပေါင်းကာကွယ်ရမှာဖြစ်ပါတယ်လို့ရေးသားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘုံမဟုတ်ကြောင်းထပ်မံအသိပေးပြရစီရှင်။ဗုဒ္ဓဘုရားနေ့နဲ့ခင်းစီစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါ။
သမရတော်နဲ့ထွတ်မှာသူ့ရဲ့ corporation ကြီးတွေနဲ့အလဲအလှယ်လူတန်းစားတွေပေါ်အခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်အောင်မြင်နိုင်ရေးအတွက်ရည်ရွယ်ပြီးအင်ကာနစ်ကလူမျိုးစု Republican အထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ရည်ပါတဲ့အထက်လွှတ်တော်အမတ်တူဖြစ်တဲ့ Tennessee ပြည်နယ်ကအထက်လွှတ်တော်အမတ် Bob Corker နဲ့သမရထွန်အကြားအပြန်အလှန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမရထွန်အခုလိုတွေ့ဆုံတာဖြစ်ပါတယ်။ American နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအရှေ့လယ်ပိုင်းဒေသနဲ့အရှေ့တောင်အာရှတွေကိုခီးထွက်နေတာပါ။ပါကစ္စတန်နိုင်ငံကိုဝန်ကြီးတီလာဆန်ရောက်နေတော့မှာစစ်သွေးကြွတွေကိုတံပြန်နေနေရေးနဲ့အကြမ်းဖက်မှုဝါဒတိုက်ဖျက်ရေးကိစ္စတွေကိုတိုးမြင့်လှုပ်ဆောင်ဖို့ပါကစ္စတန်ခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ပေါ်ရပါတာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာသူတို့အခေါ်ရိုဟင်ဂျာမွတ်စလင်တွေအပေါ် ethnic cleansing လူမျိုးရုံးတုတ်တက်မှုတွေဖြစ်ပေါ်နေတယ်လို့ကြေညာပေးဖို့အမေရိကန်လွှတ်တော်အမတ်တွေကသမ္မတဒေါ်နယ်ထရန့်အစိုးရကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနဲ့အမေရိကန်အစိုးရအကြားမကြသေးခင်နှစ်တည်းအတွင်းမှာပဲဆက်ဆံရေးတွေတိုးတက်ကောင်းမွန်လာခဲ့တာဖြစ်ပါတယ်။ဒီတော့တွင်ရိုဟင်ဂျာတွေပေါ်ကျွလွနေတဲ့ဆက်သွယ်မှုတွေနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေပေါ်ပြစ်မှတ်ထားအရေးယူနိုင်မဲ့နီလာအပါဝင်စီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းလေ့လာတုံ့တက်နေတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့သူတွေကိုအများဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအများဆုံးပြန်လည်နေရာချထားဖို့အပါဝင်အချက်ဆက်ချက်ကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရကြားသဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့မြန်မာပြည်ထောင်စုဝန်ကြီးတို့နိုင်ငံအကြံဉာဏ်ဒေသကိစ္စတွေကိုနေပြည်တော်မှာမနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးသဘောတူညီမှုရရှိခဲ့တာပါ
။ကျေးဇူးပါရှင်။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျီမီကုတ်ပါရှင်။ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
Thank you.
This program has come to you from the Voice of America, Washington.